Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဦးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်အီတန်စမဒီညတွေ့အစီအစဉ်တွေကိုတင်ဆက်ပေးသွားမှာပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ဘေကျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတနဲ့တွေ့ပြီးကုန်သွယ်ရေးကိစ္စလာမခမြောက်ကိုရီးယားအရေးအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ပိုယန်မင်းကြီးရဲ့ဒီလနောက်မဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်မှာအငင်းပွားစရာဖြစ်နေတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးမသုံးဖို့ရန်ကုန်ကက်သလစ်ဂိုင်းချုပ်ကတိုက်တွန်းပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ကြီးထိုင်နေသူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှတော်တာရှင်နေနားဆင်ကြမှာကမောင်တုံးမှာ NVC တပ်သေးခံကတ်တွေထုတ်ပေးနေတဲ့အချိန်မှာမွတ်စလင်ရွာသားတွေထဲမှာ NVC ကပ်ပြားကိုမထုတ်ဖို့အချင်းချင်းချိတ်ချောက်မှုတွေရှိနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒါတော့ကျွန်တော်တို့ကတော့ချိန်ချောက်တာမရှိအဲလုတ်တဲ့လူတွေချိန်ချောက်တာကလုတ်တဲ့လူတွေချိန်ချောက်တာဆိုတဲ့နေရာမှာ
ရခိုင်ပြည်နယ်လူဝဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနညွှန်ကြားရေးမှူးဦးအောင်မင်းကခုလိုပြောသားတာကိုမကြာခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့ပြင်အရတအစိုးရတက်လာတဲ့နှစ်နှစ်တာကာလအပေါ် NLG ဗဟိုအလုံမှုဆောင်ဦးညံဝင်းနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းဒီညပိုင်းမှာနာဆင်ကြဖို့ရှိပါရယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လေးဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ
။ပထမဆုံးချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ဘေကျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စလာမခမြောက်ကိုရီးယားအရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွန့်လွတ်ဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လက်ဖြစ်ကုန်သွယ်ပဲလက်ဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ကရည်ရွယ်ထားကြောင်းလည်းအင်ဖီရိုတာဝန်ရှိသူတွေပြောဆိုထားကြတာပါ။တရုတ်နိုင်ငံခီးစဉ်မတိုင်မီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွတ်တော်မှာဒီကနေ့ဆော့ဘန်ပြောကြားတဲ့မင်းငွန်းထဲမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ပြီးလမ်းကြောင်းမှန်ကိုရှောက်လန်းဖို့ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးဘုံချိုးစည်းဝါးရဲ့လွတ်လပ်မှုတွေကိုအကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်လေယာဉ်တင်သမော၃စင်းနဲ့နျူကလ িয়ার ရင်ကိုသမောတွေပါတဲ့ရေတပ်အုပ်စုကလည်းဒေသတွင်းမှာရောက်ရှိနေပြီးသမ္မတထရန့်ကတော့ကိုရီးယားကျွန်းဆွယ်မှာအမေရိကန်ကစနစ်တကျနေရာယူထားကြောင်းပြောဆိုသွားပါတယ်။နျူကလ িয়ার နဲ့ဖြည့်စည်းဖို့ချင်းချောက်နေတဲ့အစိုးရအရာတရက်ကိုကဘာကြီးအနေနဲ့တီးခံလက်ပိုက်ကြည့်နေမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကလွန်ကျွေးတပ်ဖွဲ့တွေထူးထပ်ချထားတဲ့စစ်မဲ့စုံကိုသမ္မတထရန့်ဒီကနေ့တွားရောက်မဲ့အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ခဲ့ရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ဘေကျင်းမြို့တော်မှာရောက်ရှိနေချိန်မှာပဲအမေရိကန်ကောလိပ်ဘတ်စကတ်ဘောအားကစားသမား၃ဦးဟာတရုတ်နိုင်ငံဟန်ဂျိုးမြို့ကစတိုးဆိုင်တဆိုင်မှာအလစ်သုံးမှုနဲ့ဖမ်းဆီးခံခဲ့ရကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ကယ်လီဖိုးနီးယားတက္ကသိုလ် UCLA အသင်းကဘတ်စကတ်ဘောသမား၃ဦးဖြစ်တဲ့လီအန်ဂျယ်လိုဘောလ်ကိုဒီရိုင်လီနဲ့ဂျာလန်ဟီလ်တို့ကိုအမကန်နဲ့ပြန်လွှတ်ပေးခဲ့ပေမဲ့တရားရုံးလုပ်ငန်းတွေမပြီးပြတ်မချင်းဟန်ဂျိုးမျိုးကနေဘဲမှမသွားဖို့ညွှန်ကြားထားတဲ့ကြောင်း ESPN အကစားသတင်းဌာနကဒီကနေ့ပဲပြောဆိုခဲ့တာပါ UCLA အသင်းဟာစနေနေ့ကျရင်ဘေကျင်းမြို့တော်မှာဂျော်ဂျီယာတက်အသင်းနဲ့ကစားရမှာဖြစ်ပါတယ်အသင်းနည်းပြစတိဗ်အယ်ဖော့ဒ်ကတော့အမှုရင်ဆိုင်နေရတယ်လို့ဆိုတဲ့အကစားသမား၃ယောက်စနေနေ့ပွဲမှာကစားမှာမဟုတ်ကြောင်းကလွဲလို့တစုံတရာမှတ်ချက်မပေးနိုင်ကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့ပါကယ်လီဖိုးနီးယားတက္ကသိုလ်ကတော့သတင်းတွေကိုကြားသိထားကြောင်းနဲ့အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပညာရေးနဲ့ကျန်းမာရေးအတွေ့အကြုံတွေအတွက်အကျိုးရှိအောင်လုပ်ရမယ့်နေရာမျိုးမှာဂုံတိတ်ခါထိခိုက်စေမဲ့သတင်းတွေကြောင့်စိတ်ပျက်ရကြောင်းနဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေကြောင်းလဲအမေရိကန်အကစားအသင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကဗာဂျီးနီးယားနဲ့နယူးဂျာစီအုပ်ချုပ်ရေးမှူးနေရာတွေအတွက်ရွေးကောက်ပွဲတွေပါဝင်2019ဒီဇင်ဘာလရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီနဲ့ပရိုဂရက်ဆစ်မဟာမိတ်အင်အားစုတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။မနေ့ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကျင်းပခဲ့တဲ့ဗာဂျီးနီးယားပြည်နယ်မှာ Ralph Northam အနိုင်ရခဲ့ပြီး New Jersey ပြည်နယ်မှာတော့ Phil Murphy အနိုင်ရခဲ့တယ်လို့ African နယ်ပွား American နှစ်ဦးကိုလည်းလက်ထောက်အုပ်ချုပ်ရေးမှူးတွေဖြစ်နေအနိုင်ရရှိခဲ့ကြတာပါ။ဗာဂျီးနီးယားပြည်နယ်လက်ထောက်အုပ်ချုပ်ရေးမှူးဖြစ် Justin Fairfax New Jersey ပြည်နယ်မှာပထမဆုံးအကြိမ်လူမဲအမျိုးသမီးလက်ထောက်အုပ်ချုပ်ရေးမှူးဖြစ်တဲ့ Sheila Oliver တို့အနိုင်ရရှိခဲ့ကြတာပါ။ Democrat ရဲ့ Amagan Nami Lepi, Republican Party got the Metro Donald Trump, Sati New York Moro, Leshi Murawin, Beta Blasiuga, Pembe Kuzela, Republican Teletoma, Nico Melio Takasco, Lurgo Nayadovare, Minister Pinemaro, Miochu Yikosi Wimpi, Andrea Jenkins Co, Yuche, Light to a Dre, Mutumipi laying up Yonle Tadu, Lume to Pramazonchi, Suatawi, Yuin Yadovare, Virginia Bine, Notomale, Mutumipi laying Yonle Tadu, Denia Romgo.
ပြမစုံချင်းဖြစ်တမန်ဝင်ရွေးချယ်လိုက်ကြတာပါအမေရိကန်နောက်မြောက်ဖက်ဒေသဝါရှင်တန်ပြည်နယ်ကထရက်တော်မှနေရာတွေ့ကြပြရွေးကောက်ပွဲမှာတော့မန်ကာဒရင်ကာအနိုင်ရလိုက်တာကြောင့်ပြည်နယ်လွတ်တော်နှစ်ခုစလုံးနဲ့အုပ်ချုပ်ရေးမှုနေရာတွေကိုပါဒီမိုကရက်ပါတီကထိန်းချုပ်နှံလိုက်ပါတယ်အီရန်ဆိုရဟာဒေသရင်သူ့ရဲ့ရည်မှန်းချက်တွေအောင်မြင်ရေးအတွက်တိုက်ခိုက်မှုတွေအဆက်မပြတ်အောင်လုပ်န ပီးယားဘက်ကဆွဆွဲထားတာပါနိုင်ငံတကာကအတိအမှတ်ပြုထားတဲ့ရေမဲဆိုးရွားကိုထောက်ခံတဲ့အနေနဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကဟူတီတပုံကိုတိုက်ခိုက်နေတာဖြစ်ပြီးအီရန်ရဲ့လုပ်ရက်တွေကိုစစ်ကြေညာမှုအဖြစ်ယူဆနိုင်တယ်လို့လည်းတည်ထင်ပါအစောပိုင်းမှာပဲပြောဆိုထားပါတယ်ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့အမေရိကန်သမ္မတအင်ပီရိုချင်ညာချက်မှာတော့ဆော်ဒီအာရေဗျနဲ့ဒေတာရင်းကတခြားမဟာမိတ်တွေကိုထောက်ခံကြောင်းဖော်ပြထားပြီးအီရန်ဟာကုလသမဂ္ဂရဲ့လက်နက်တင်ပို့မှုတားမြစ်ချက်ကိုချိုးဖောက်တယ်လို့ပြောဆိုထားပါတယ်ရှင
် VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39လိုက်ဒိုမီတာ25 kHz 11965လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ57 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကတ်တလစ်ခရီးရန်သာသနာ့ပိုင်းပိုယမ်မင်းကြီးဖရန်စစ်ရဲ့ဒီလနောက်မှပထမဆုံးအကျင့်မြန်မာပြည်ခီးစင်မှာရခိုင်ပြည်နယ်ကအချက်တဲတွေမှာအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမတုံ့နှုံးမှုရန်ကုန်ကတ်တလစ်ကမ်းခြေယဟန်မတ်ကာရီနယ်ချားစ်မောင်ဘိုကတိုက်တွန်းလိုက်ပါတယ
် Of course we have asked him at least to refrain from using the word the Rohingya because this word is very much
ချေတင်ပြောစရာလည်းဖြစ်စစ်တပ်ဆိုရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့မှုတိုက်တွန်းထားတဲ့အကြောင်းကာရီနယ်ချားစ်မောင်ဘိုကရိုက်တာသတင်းဌာနနဲ့မေးမြန်းခန်းအတွင်းပြောဆိုလိုက်တာပါပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကကင်းစကန်30လောက်ကိုအချက်ဖက်စီးနင်းတက်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေရှင်းလင်းရာကနောက်ဆက်တွဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေတဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့အထိဖြစ်ခဲ့တဲ့ပေါ်စိုးရိမ်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုယမ်မင်းကြီးဖရန်စစ်ဆာမြန်မာနိုင်ငံခီးစဉ်တွင်ဒီကိစ္စကိုအလေးထားပြောမယ်လို့မျှော်လင့်နေကြပါတယ်ညောင်ကတ်ထရခန်ချိုကာရီနယ်ချားစ်မောင်ဘူကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါလူလူလလမရှိကြသလိုနိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေအပေါ်မှာလူကုန်တိုက်ခါနဲ့ညီပြုမှုဆက်ဆံကြဖို့လူသားချင်းချင်းစာနာမှုနဲ့အကူအညီပေးဖို့ကိစ္စတွေကိုပိုယမ်မင်းကြီးကပြောဆိုလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါပိုယမ်မင်းကြီးဖရန်စစ်ရဲ့နိုဝင်ဘာ26ကနေ30ရက်ခီးစဉ်တွင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်အစိုးရနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှုစီစဉ်ထားပြီးမြန်မာနိုင်ငံခီးစဉ်ပြီးမှာတော့ရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်
အရကန်ရိုဟင်ဂျာဆယ်ဗေးရှင်းအာမေ ARSA အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်ကတိုက်ခိုက်မှုကြောင့်မြန်မာနိုင်ငံတွင်းလူအတိုင်းဝိုင်းတစ်ခုခံစားနေရတဲ့အထိဒုက္ခတွေအပေါ်ပို့ပြီးတော့သိရှိလာခဲ့ပါတယ်။အနိုင်တိုက်ဖို့လက်နက်အင်အားမရှိပေမဲ့မတန်တဆအင်အားသုံးနှိမ်နင်းမှုကနေအယုံဆိုင်မှုရလာမယ်ဆိုတဲ့အပေါ်မှာစွန့်စားခဲ့ကြတယ်လို့ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံထားသူကပြောပါတယ်။2016ခုနှစ်အောက်တိုဘာလကအစိုးရလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်မှုနဲ့ ARSA အဖွဲ့ထွက်ပေါ်လာတာပါ။ ARSA အဖွဲ့ဝင်ဖြစ်စုဆောင်းခံရသူဘာဟီကတော့အစိုးရရဲ့ဖိနှိပ်မှုတွေကြောင့် IRS အဖွဲ့တဲကိုဝင်ရောက်ခဲ့တာလို့ဆိုပါတယ်ရက်တီပေးမဲ့သူမရှိဘဲအစိုးရကဒီလိုသာဆက်ပြီးတော့ဖိနှိပ်နေမယ်ဆိုရင်အခွင့်အရေးဆိုတာလည်းမရှိတော့ဘဲဒီအခြေအနေမှာဘဝဆုံးသွားမယ်လို့ IRS အဖွဲ့ကပြောဆိုခဲ့တာလို့လည်းဘာဟီကဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာကဒုက္ခသည်စခန်းတွင်တွေ့ဆုံမိမြမှုမှာပြောဆိုခဲ့ပါတယ်ရှင်
မြန်မာနိုင်ငံမြန်မာချင်းပြည်နယ်ကဆိုင်းငံထားတဲ့မြစ်ဆုံရေအားလက်စစီမံကိန်းပြန်ဆနိုင်မှုမတေချာသေးတဲ့အကြောင်းမြမစွန့်ရင်ဝန်ကြီးကပြောဆိုလိုက်ပေမဲ့တရုတ်နိုင်ငံကတော့ဆက်လက်ဆွေးနွေးလိုဆဲဖြစ်ကြောင်းပြောဆိုလိုက်ပါတယ်။တမန်တော်ဦးသိန်းစိန်ဆိုရလက်ထက်2011ခုနှစ်မှာဆိုင်းငံထားခဲ့တဲ့တရုတ်နိုင်ငံကတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းဟာ မြန်မာနိုင်ငံရဲ့စွန့်ရည်လိုအပ်ချက်ဖြစ်စီမဟာဗျူဟာမှာဦးစားပေးဖြစ်ထွက်သွင်းမထားတဲ့အကြောင်းနဲ့လက်စစ်နဲ့စွန့်ရည်ဝန်ကြီးဦးဝင်းခန့်ကပြောဆိုခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြထားတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့မြေဆုံရေးရလက်စစ်စီမံကိန်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့သဘောထားအပြောင်းအလဲမရှိတဲ့အကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်သဘောတူညီချက်ရရှိထားပြီးသားစီမံကိန်းတစ်ခုဖြစ်တဲ့အကြောင်းပေကျင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားပါတယ်။
ပကံဖျားပေါ်မှာနေဝင်ချင်းချီရင်ပြုတ်ကြလို့အသက်20ရွယ်အမေရိကန်နိုင်ငံသူကမ္ဘာလက်ခီးတဲ့တူတေဆုံးခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။မြန်မာနိုင်ငံကိုအလဲအပတ်လာရောက်တဲ့အမေရိကန်နိုင်ငံသူကက်ဆန်ဒရာဘောင်းဟာပြီး20အမြင့်ဝတ္တနာတော်ပကံဖျားပေါ်ကနေမနစ်အင်္ဂါနေ့ညနေ4နာရီခွဲမှာမတော်တဆပြုတ်ကျခဲ့တာဖြစ်ပြီးမန္တလေးစစ်ရုံကိုပို့ဆောင်စင်မှာတေဆုံးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။မစ်ဘောင်းကဖျားပေါ်ကပြုတ်ကျပြီးတဲ့နောက်သူရဲတန်ယူဒဏ်ရာရရထားပြီးတတိမရတာကြောင့်ညောင်ဦးစစ်ရုံကနေမန္တလေးစစ်ရုံကြီးကိုလွှဲပြောင်းစဉ်လမ်းမှာပဲဆုံးပါခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ခီးတဲ့တွေဘေးကင်းလုံခြုံရေးအကာအကွယ်ပေးဖို့နောက်ဖျားတွေကိုထိမ့်သိမ့်ဖို့လိုအပ်ချက်ကြောင့်ပကံဖျားပထိုး၅စုတို့ကိုတော့တယောက်ခွင့်ပြီးခဲ့တဲ့နှစ်ကလေးကကန့်သက်တားမြစ်ခဲ့တာဖြစ်ပါတယ
်။ကိုအောင်လည်းဦးနဲ့မတ်သိန်းကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မောင်ဒေါ်ဒေတာက NVC တပ်တေခံကပ်ပြားတွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်ဒေါ်မြို့နယ်အတွင်းမှာနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တေခံကပ် NVC လာရောက်ထုတ်သူတွေချိန်ချောက်ခံရတာရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီလိုချိန်ချောက်ခံရလို့တိုင်ကြတယ်ဆိုရင်အရေးယူဆောင်ရွက်နေတယ်လို့လည်းပြောပါရယ်။အော်တိုဘာလ12ရက်နေ့ကစလို့မောင်တော်မြို့နယ်ထဲမှာ NVC ကတ်ထုတ်ယူသူ600နီးပါးရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခရိုင်ထဲမှာဩဂုတ်25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကအစ္စလမ်ဘာသာဝင်တိုင်းနဲ့ချီထွက်သွားကြပြီးတဲ့နောက် 8 ဒေသဘက်မှာစစ်နေသူတွေကိုနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တေခံကတ် NVC တွေထုတ်ပေးတဲ့လုပ်ငန်းကိုအစိုးရကပြန်လည်ဆောင်ရွက်ခဲ့ပါတယ်။အဓိကအားဖြင့်မောင်တော်မြို့နယ်တွင်းကရွှေစားကျွော OC ဘက်ကိုတာဝန်ရှိသူတွေကိုယ်တိုင်တွားပြီး MVC ကပ်ပြားတွေကိုထုတ်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့မွတ်စလင်ရွာသားတွေထဲမှာ MVC ကပ်ပြားကိုမထုတ်ဘဲအချင်းချင်းချင်းချောက်မှုတွေရှိနေတယ်လို့ဆိုပါတယ်။တပ်တေခံကတ်ထုတ်ယူသူတွေကိုအသက်အန္တရာယ်ချင်းချောက်ခဲ့လို့အမှုဖွဲ့ရေးယူခဲ့ရရှိတယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနတွင်ကြားရေးမှူးဦးအောင်မင်းကပြောပါတယ်
။ဒါတော့ကျွန်တော်တို့ကတော့ချင်းချောက်တာမရှိအဲလုတ်တဲ့လူတွေကိုချင်းချောက်တာကလောက်တဲ့လူတွေချင်းချောက်တာဆိုတဲ့နေရာမှာအစီအစားအနောက်ရွာမှာလောက်တဲ့အချိန်မှာတော့အဲဒီလာလောက်တဲ့ဆိုက်ကားဆရာတယောက်ကတော့အဲဒီလူတယောက်ကချင်းချောက်တာပေါ့ဗျာနာမည်ကတော့နာမည်နဲ့တကွပြောရင်တော့ပူတူချေဆွဲလူအစီအစားကုန်းသားရွာအမင်းဘာလို့လောက်တာတော့ငါတို့ပတ်စံချမ်းသာတဲ့လူတော့မလို့ငါလို့လို့ဒီသွားမယ်ဘာညာနဲ့ဆိုအဲ့လိုချင်းချောက်တာပေါ့နော်အဲ့တော့ချင်းချောက်တယ်ဆိုရင်ချင်းချောက်တယ်ဆိုတဲ့ဟာတွေကကျွန်တော်တို့ကသူတို့ကအချင်းချင်းခံရတဲ့လူကပြောဖို့လိုတယ်ပြောရဖို့လိုတယ်သူကသူတို့ကမပြောဘူးတိတိကျကျမပြောဘူးအကျွန်တော်တို့ချင်းချင်းနေရဆိုတာလောက်နဲ့ကျွန်တော်တို့ကအမှုဖွင့်လို့မရဘူးအကျေရသာချင်းချင်းခံရတဲ့လူကတိတိကျကျပြောမယ်ဆိုမယ်ဆိုရင်ကျွန်တော်တို့ကဒီချက်ပို့ပြီးတော့အရေးယူဆောင်ရွက်လို့ရမှာဖြစ်ပါတယ်အခုတယောက်ပဲရှိနေတယ်ချင်းချောက်ခံချင်းချောက်နေတဲ့လူတွေအများကြီးတယောက်ပဲရှိနေတယ်ဆိုတာအဲ့တယောက်ဒီချင်းချောက်တဲ့အဲ့တယောက်ကဟိုချင်းချောက်ခံရတဲ့လူပေါ့ဗျာအဲ့ချင်းချောက်ခံရတဲ့လူကနေကစီစီကြရတိုင်ကြတာအဲ့တယောက်ပဲရှိသေးလို့ပါအ
ော်တိုဘတ်စနေရက်ကနိုဝင်ဘာ9ရက်အထိ MBC ကတ်လာထုတ်သူ585ယောက်ရှိရလို့လည်းပြောပါရယ် MBC ကတ်ဆိုတာနိုင်ငံသားတလို့တတ်မှတ်သူတွေကိုထုတ်ပေးတယ်ဆိုတဲ့အမည်မျိုးတွေလဲရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကြားမှာရှိနေကြသလိုစေရားထက်တန်နဲ့လာရောက်ထုတ်ယူသူလဲနေပါရယ်ဒါကြောင့်သူတို့အနေနဲ့နားလည်အောင်ရှင်းပြပေးနေရတယ်လို့လာဝကပြည်နယ်ဦးစီးမှုဦးအောင်မင်းကဆက်ပြောပါရယ
်သူတို့တွေဆေးရတက်တက်ကြွကြွနဲ့လာလုကင်မှုနဲနေတာတခုပါပဲအဲ့တော့ဒီဟာကိုသူတို့တေချာသဘောပေါက်နားလည်ပြီးတော့အဲ့တော့ကျွန်တော်တို့ကဒီဟာဟိုသဘောပေါက်နားလည်အောင်တစ်ဖက်ကလည်းပြောဆိုစည်းရုံးတာလုပ်သလိုတစ်ဖက်ကလည်းကျွန်တော်တို့ဒီနိုင်ငံသားစီစီလုပ်ငန်းစဉ်ကိုအခုဆက်ပြီးရှောက်လန်းနေတဲ့လူတွေကိုကျွန်တော်မြန်နိုင်စေမြန်ကျွန်တော်တွန်းအားပေးဆောင်ရွက်နေပါ
မောင်နှောမျိုးမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးကတော့ MVC ကတ်သွားရောက်မထုတ်ယူတာနဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါတယ်
။မလုပ်ဘူးကြံပါဆိုတော့အရင်ကျွန်တော်တို့ယာယီတက်တဲ့ကံခက်ပြဆိုပြီးတော့လွှတ်ထားတယ်ဆိုတော့အခုသွားပြီးတော့မှကျွန်တော်နိုင်ငံသားစီစဉ်ခက်ပြဟိုကာယမဟိုဘာလဲ တတကန်ကပြခံရမှာဆိုတော့တဲ့ရုပ်တိမရှိဘူးလေအရင်နဲ့ကျွန်တော်တို့ယာယီကင်ထားတယ်ဆိုတော့လေဘာသာတော့မှန်ပါတယ်ဒါမှမဟုတ်ကျွန်တော်တို့ဘက်ကဘင်္ဂလီဆိုပြီးတော့ပေးတယ်ဘင်္ဂလီဆိုတဲ့ဟာကြတော့ဘင်္ဂလားဒေ့ရဲ့နိုင်ငံသားပဲဖြစ်ရမယ်ကျွန်တော်တို့ဘင်္ဂလီမှမဟုတ်တော့ကျွန်တော်မြန်မာနိုင်ငံမှာငွေတယ်ဆိုတော့မြန်မာနိုင်ငံသားပဲဖြစ်ရမယ်လေအဲ့လိုပါတယ်လူမျိုးမှသွားပြောမှဘင်္ဂလီဆိုပြီးတော့ထည့်တယ်အဲ့ဒါတွေကဟိုစိတ်သဘောမကျဘူးလူတွေက
စကိုင်းမင်းနဲ့မြောက်ပိုင်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကို1995ခုနှစ်စစ်ဆေးရေးလက်ထက်က white card ခေါ်ယာယီတပ်တင်ခံလက်မှတ်တွေကိုထုတ်ပေးခဲ့ပါတယ်ဒီတပ်တင်ခံလက်မှတ်တွေကို2015ခုနှစ်မေလတနင်္ဂနွေကျေးမှာပြန်လည်သိမ်းဆည်းခဲ့ပြီးနောက်ပိုင်းကျမှနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တင်ခံကတ်ဆိုပြီး MVC ကတ်တွေကိုထုတ်ပေးလာတာဖြစ်ပါတယ်ခင်ဗျာ
ကုထောင်ခံတဲ့ရင်ပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့တိုင်းရင်းသားတွေနဲ့ NCA စာချုပ်အကြောင်းတင်ဆက်ပေးကြပါတယ် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးညှိနှိုင်းမှုအဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့ကြားရှစ်ကြိမ်မြောက်ဒီကနေ့ဆွေးနွေးပွဲမှာအချက်တချို့သာသဘောတူညီနိုင်ခဲ့ပြီးတော့ဆက်လက်ညှိနှိုင်းရမယ့်အချက်တွေကျက်နေသေးတာကြောင့် UNFC အဖွဲ့ဝင်တွေ NCA စာချုပ်မှာလက်မှတ်ထိုးရေးကိစ္စဟာမရေမရာဖြစ်နေပါတယ်အစိုးရကိုယ်စားလှယ်တွေကတော့ UNFC အဖွဲ့တွေ NCA မှာလက်မှတ်ထိုးဖို့နှိစက်လာပြီလို့အကောင်းမြင်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကုညာဝဲအောင်ကတင်ဆက်ထားပါတယ
်။ NCA စာချုပ်မှာလက်မှတ်ထိုးနိုင်မှုအတွက် UNFC ကောင်စီကအဆိုပြုထားတဲ့အချက်၈ချက်ကိုဒီကနေ့ရန်ကုန်မြို့ NRPC ငြိမ်းချမ်းစင်တာမှာ UNFC ရဲ့ DPN အဖွဲ့နဲ့အစိုးရကော်မရှင် PC တို့၈ချိန်မြောက်ဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲအတွင်း UNFC ကအဆိုပြုထားတဲ့အချက်၃ကနေ၈အထိသဘောတူညီမှုရရှိတယ်လို့ UNFC အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီတည်းမှာနံပါတ်5အချက်ဖြစ်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေကိုအကျေအလည်ညှိနှိုင်းနိုင်ခဲ့တယ်လို့ UNFC အဖွဲ့ကပြောပါတယ်။ UNFC ရဲ့အဆိုပြုချက်1နဲ့2တို့ကိုအစိုးရညီညွတ်ရေးကော်မရှင်ဘက်ကမလိုက်လျောနိုင်သေးတာကြောင့်နိုဝင်ဘာလ9ရက်မနက်ဖြန်မှာဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။အဆိုပြုချက်1ကတော့ NCA မှာလက်မှတ်ထိုးပြီးတာနဲ့တပ်မတော်နဲ့အစိုးရကတနိုင်ငံလုံးအဖြစ်ခတ်ရက်စဲကြောင်ကြေညာပေးဖို့ဖြစ်ပြီးနံပါတ်2အချက်ကတော့အနာဂတ်တိုင်းပြည်ကိုဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်နေပါတဲ့ Federal Democracy ပြည်ထောင်စုအဖြစ်တည်ထောင်သွားရေးဖြစ်ပါတယ်။ UNFC ရဲ့တောင်းဆိုချက်အတိုင်းမဟုတ်ပဲတက်မတော်ဘက်ကတော့အရင်အပြစ်ရခဲ့တဲ့ရှစ်ဖွဲ့တုန်းကလုံနီးလုံဟန်အတိုင်းသာလုံသွားဖို့ရှိတယ်လို့အစိုးရညီညွတ်ရေးကော်မရှင်မှာပါတဲ့ဦးလှမောင်ရွှေကပြောပါတယ
်။ NCA လက်မှတ်ရေးထိုးတုန်းကဆောင်ရွက်ပေးခဲ့တဲ့လုပ်ငန်းစဉ်တွေရှိပါတယ်။အဲ့ဒီအတိုင်းແມ່ເຈົ້າເຮົາດີລະຊິລະມັດທຸມແຂ່ວດີຫັ້ນແຫຼະອັນລູເບສອງແປແມ່ຫຼຸອຊູວ່າຄືລະກໍກ້ານຫນອງນີ້ຫັ້ນເຮົາເຈົ້າເຮົາຊິ່ນປຍຖ້າວ່າແດ່ດີບໍມາເນາະອັນງ່າຍແບບນີ້ງ່າຍຫມູ່ຈັນແຫຼະລູເບແດ່ເຈົ້າເຮົາເມມມາແດ່ເຈົ້າອັນນີ້ແມ່ຫັ້ນເຮົາອະກ້ານເມມມາແດ່ແລະພຽງມາຊຸນີ້ຫິ່ນໄນນາດີປີ້ປຽນເນາະດີ DBN ນີ້ແຫຼະລະມັດຍີທູໄປແມ່ອັນຖ້າວ່າແ
ດ່ອຊູຍາບັກກະອະປິຂະຍະເຊຈອງຈິນຍາມາດາ NCA ອະປິຍະສາຈົກຍະອະນິດຕາຍະປໍລວນມາຜິດແດ່ລູUNFC ပြောခွင့်ရသူကိုထွန်းစော်ကရှင်းပြပါတယ
်တနင်္ဂနွေလုံးပြခဲ့ရေးစီရေးကြီးညာဖို့ဆိုတော့အခြေခံယူဆနဲ့ကျွန်တော်တို့ကနံပါတ်1ကိုဆိုပြထားတာဖြစ်ပါတယ်ဆိုရတာကတနင်္ဂနွေလုံးပြခဲ့ရေးစီရေးကြီးညာဖို့အတွက်ကတော့တက်မလို့ပဲမှာဟိုရမရှိဘူးပေါ့နော်ဆိုတော့လက်တွေ့အခြေအနေမှာမဖြစ်နိုင်ဘူးဆိုတဲ့အခါကျတော့ဟုတ်ပြီဒီကျွန်တော်တို့ကတဆင်းချင်းတက်လှမ်းမယ်ပေါ့ဗျာတနင်္ဂနွေလုံးပြခဲ့ရေးစီဖြစ်ဖို့တိုးတက်ဖို့ရှိအောင်တဲ့ကျွန်တော်တို့ဆက်ပြီးတော့မှလုပ်မယ်ဆိုတော့ဒါနဲ့ထန်တွေကိုကျွန်တော်တို့ချမယ်ပေါ့
Federal ပြည်ထောင်စုတည်ဆောင်ရေးနံပါတ်1အချက်မှာလဲသကလုံးပိုင်းမှာအငင်းခုံနေဖြစ်နေရတယ်လို့ကိုထွန်းစော်ကပြောပါတယ
်နံပါတ်1ဆိုပြန်ရင်လည်းပဲကျွန်တော်တို့ကဒီနိုင်ငံရေးဘက်မှာပေါ့ဒီတိုင်းပြည်ကိုကျွန်တော်တို့က Federal Democracy ပြည်ထောင်စုအနေနဲ့တည်ဆောက်ကြမယ်ဆိုတော့ commitment ပေါ့နော်ပြန်လန်ကတိကိုတွေပေါ့ဗျာခိုင်မာမှုတွေကျွန်တော်တို့လုပ်ကြတာပေါ့ဒါကလည်းပဲကျွန်တော်တို့စက်ထမချိန်မှာအခြေလေဆွေးနွေးပြီးတော့ပြည့်ပြည့်ပြီးဖြစ်တယ်အဲ့မဲ့တက်မှကျင်ရောက်တဲ့ခါကျတော့အဲ့ဒီ Federal Democracy ပြည်ထောင်စုဆိုတဲ့နေရာမှာကျွန်တော်တို့ရှေ့မှာဒီလောကဘာလာတရားတို့ဒီကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေနဲ့ပတ်သက်တဲ့အဲဒီအမကန်ကျပြေဝါရှိရမယ်ဆိုတဲ့ကိစ္စတွေပါနေတဲ့အတွက်တို့တော်ဝင်ရေးသုံးပါတို့ကပြန်ထည့်တာပေါ့ဗျာပြီးရင် Federal Democracy ပြည်ထောင်စုဆိုတာကိုတိုင်းရိုက်အသုံးလုံးခြင်းမဟုတ်ပဲနဲ့ NCA ပါပြဋ္ဌာန်းချက်အတိုင်းပေါ့ဗျာဒီမိုကရေစီနဲ့ Federal စနစ်ကိုခြေခံတဲ့ Federal Democracy ပြည်ထောင်စုအနေနဲ့တည်ဆောက်မယ်ဆိုတဲ့ဒီရည်ရည်ချက်သဘောထားကိုပြတာပေါ့နော်ဆိုတော့စက်တမချိန်မှာရရှိမှုကကွဲပြားသွားတယ်ဒေါ်တာတွေကတော့မနေ့ဖန်အခြေလင်းညှိနှိုင်းရမယ့်ချက်တွေလို့ကျွန်တော်တို့ပြောလို့ရပါတ
ယ် UNFC ရဲ့ DBN နဲ့အစိုးရ PC အဖွဲ့တို့ဟာဒီအချက်၈ချက်ပေါ်မှာ18လကြာဆွေးနွေးလာခဲ့ကြတာပါ၈ချက်လုံးသဘောတူညီမှုရသွားပြီဆိုရင်တော့နံပါတ်၉အချက်ဖြစ်တဲ့ UNFC ကောင်စီအဖွဲ့ဝင်တွေက NCA အပြည့်အစုံကိုလက်မှတ်ထိုးကြမှာဖြစ်ပါတယ်ခင်ဗျာ
ကိုညဝဲအောင်တက်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အယက်သားအစိုးရတက်လာတဲ့နှစ်နှစ်တာကာလအပေါ်ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။ပြောင်းလဲချိန်တက်ပြီဆိုတဲ့ကြွေးကြော်သံနဲ့အတိုက်ခံပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူဆန္ဒမဲအများစုနဲ့အယက်သားအစိုးရတရက်အဖြစ်ရွေးချယ်ခံခဲ့ကြတဲ့ရွေးကောက်ပွဲနှစ်နှစ်တင်းပြည့်တဲ့ဒီကနေ့မှာတော့ NLD ဦးဆောင်တဲ့အစိုးရအပေါ်ပြည်သူအများမျှော်လင့်ထားသလိုအကောင့်ထက်ပေါ်မဆောင်ရွက်နိုင်သေးတဲ့အပေါ်အားမလို့အားမရဖြစ်မှုတွေနဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီဝေဖန်မှုတွေကို NLD အနေနဲ့ကြိုးစို့လက်ခံပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောတဲ့ပြည်သူနဲ့အတူဆိုတဲ့စောင်းပုံးနဲ့အညီရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ဒီမိုကရေစီနိုင်ငံသစ်ထူထောင်နိုင်ရေးစိန်ခေါ်ချက်တွေအကျက်တဲတွေကိုပြည်သူနဲ့အတူရင်ဆိုင်ဖြည့်ရှင်းသွားမှာဖြစ်တယ်လို့ NLD ပါတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲနှစ်နှစ်ပြည့်ဒီကနေ့မှာ NLD အရက်သားအစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
။အမြင်ရင်းတော့တူကြမှာမဟုတ်ဘူး။ကျွန်တော်ပြောချင်တာကစစ်တော်တဲ့ပြည်ပြင်ကြောင်းလဲမှုတိုးတက်မှုတွေရနေတယ်လို့ကျွန်တော်တို့မြင်တယ်။ဖွဲ့စည်းပုံအခြေခံဥပဒေစစ်ရေးနဲ့ပတ်သက်ပြီးတော့လည်းအမှန်တန်တိမ်မွေးပါတယ်ကျွန်တော်တို့တိုးတက်မှုရတယ်လို့ကျွန်တော်တို့ခံယူတယ်ဆက်နဲ့စူးစမ်းနေတယ်အဲ့လိုပြောချင်ပချင်းနှံ့မှုဖြစ်တယ်ဆိုရင်လည်းကျွန်တော်နားလည်ပါတယ်သို့တော့ကျွန်တော်တို့ဒီဥပဒေတင်ဆက်ရေးတို့ဥပဒေတက်ထမ်းရေးတို့ဆိုတာစိတ်ချစည်းခံပြီးစောင့်အောင်နော်ဖြစ်ချင်တာကိုစက်ချင်းအကုန်လုံးနော်ဖြစ်လိုက်တာနဲ့ဇာတ်နဲ့ကိစ္စတွေမှာခမောက်ခမောက်ကြီးဖြစ်ကုန်ပါစေဒါတွေကိုဖြင်းချင်းချင်းလိုရတဲ့ကတ္တနာမှုလို့အဲ့ဒါလို့အလော30ဖြစ်ဖို့အလုံး30ညှိုလင့်မှုမသိမှုလို့ကျွန်တော်ပြောချင်တယ
်အခုဒီနှစ်နှစ်တာကာလပေါ့နော်2015ရွေးကောက်ပွဲအပြီးမှာ NND ဦးဆောင်တဲ့ရဲသားဆိုရကရခိုင်အရေးလိုမျိုးပေါ့နော်နိုင်ငံတကာဖိအားတွေနဲ့ဝေဖန်မှုတွေနဲ့ကြုံရတဲ့ဒီအကြက်တဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားပေါ်မှာပေါ့နော် NND ဆိုရ86လမ်းမဲ့အနေအထားတွေကိုရောပြည်သူကိုအံကဲအနေနဲ့ဘလို့များသတင်းစကားပါကျင်တာရှိပါလဲရှင
်ပြည်သူတွေကိုပြောချင်တာလက်ရှိမှာကျွန်တော်တို့ကနိုင်ငံတကာနော်သတင်းမီဒီယာအချို့ရဲ့ဖိအားပေးမှုကိုခံရတယ်ကျွန်တော်တို့ရခိုင်မှာဆိုရင်ကျွန်တော်တို့ရဲ့တပ်စခန်းနေရဲစခန်းမျိုးတော်ဝင်ရောက်တိုက်ခိုက်ပြီးတော့နော်အကြမ်းဖက်ဟိုခံရတယ်ဒါဒီကိုကျွန်တော်တို့တုံ့ပြန်မှုလုပ်တဲ့အခါမှာတော့အချုပ်အခြာအာဏာကိုမထိခိုက်အောင်ဆက်လက်ဆောင်ရွက်သွားမယ်လို့
ဟုတ်ကဲ့နောက်ပြီးတော့ NND ဆိုရလက်ထက်မှာဒီဒေါမ်ဆန်းစုကြည်ကိုယ်တိုင်လည်းပြောခဲ့တာရှိပါတယ်အလောက်ကိုင်းဒီဖန်တီးပေးနိုင်ရေးနဲ့စီးပွားရေးတွေအဖွံ့ဖြိုးတိုးတက်ဖို့အတွက်လူလူလူအများကအများကြီးမျှော်လင့်ချက်ရှိပါတယ်ဒီပေါ်မှာရောအန်ကယ်ဦးညံဝင်းတို့ဘယ်လိုများပြောနိုင်ပါလဲရှင
်ကျွန်တော်ပြောနိုင်တာကလေအလောက်ကိုင်းရရှိရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ရှိ NND အစိုးရကသူကမူးငုံချတာပါတယ်နိုင်ငံရေးနှီးမြှုပ်နှံမှုကအလောက်ကိုင်းဖန်တီးပေးရေးကိုဥပဒေရမယ်ဆိုတဲ့အချက်ပေါ့ဒီချက်တွေကြောင့်တချို့လုံငန်းနေရာချက်ချင်းအပြောင်းလဲလုပ်ဖို့အခက်အခဲရှိလို့အချိန်ကျန်ကြာနေတာရှိတယ်သို့တော်ဒါဟာပြည်လူစုအများစုအတွက်အကျိုးရှိမဲ့ကိစ္စမူဝါဒအဖြစ်လဲကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့အန်ကယ်နောက်တစ်ခုကတရားဥပဒေစိုးမိုးရင်းနဲ့ပတ်သက်ပြီးတော့ဗောနော်အန်ကယ်ဒီ NND ဆိုရဒီနှစ်နှစ်ပြည့်ကာလမှာဒီဆောင်ရွက်လုပ်ကိုင်နေတာတွေနဲ့ပတ်သက်ပြီးတော့ရောအန်ကယ်ဦးညံဝင်းဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တာမန်ကြီးပြည်တော့ဂျာနယ်တွေသတင်းစာတွေကို private ပုဂ္ဂိုလ်ကသတင်းစာတွေကိုကြည့်လိုက်ရာဇဝမှုတွေအဲဒါတရားဥပဒေစိုးမိုးရင်းနဲ့ပတ်သက်ပြီးအများကြီးပေါများစားတယ်လို့ဒီလိုမြင်ရတယ်တကယ်တော့မဟုတ်ဘူးဗျကျွန်တော်တို့တကယ်တမ်းကျတော့အရင်ကအချိန်နဲ့စာရင်ဒေတာတွေကောက်ရင်ကျင်းတရားဥပဒေစိုးမိုးမှုပုံပုံရရှိနေတယ်ဆိုတာကျွန်တော်ယူကြည့်ပါတယ်ဒီတိုင်းလဲဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောချင်
ဟုတ်ကဲ့နောက်တစ်ခုကအန်ကယ်ဒီလွတ်ဒီဒီမိုကရေစီစံနဲ့မညီတာတွေလူခွေနဲ့ဒီမကိုက်ညီတဲ့ကိစ္စတွေပေါ့နော်ဥပဒေတွေပြုပြင်ပြောင်းလဲပြင်ဆင်မှုပြဋ္ဌာန်းမှုကြိုးပမ်းနေတဲ့ NND ဦးဆောင်တဲ့လွတ်တော်ပိုင်းရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောအန်ကယ်တို့ဒီနှစ်နှစ်ပြည့်မှာဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဒီဥပဒေပြင်ဆင်ရေးလို့ဥပဒေပြဋ္ဌာန်းရေးလို့ဆိုတာသိရှိသိခံပြီးဆောင်အောင်နော်ဖြစ်ချင်တာကိုဖြင်းဖြင်းချင်းချင်းလိုရတဲ့ကတ္တနာမှုလို့အလုံး30ညှိုလင့်မှုမသိမှုလို့ကျွန်တော်ပြောချင်တယ်မကြခင်ကမှဩဂရကိုယ်တိုင်ပြောသွားတယ်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံတကာကိုရောက်ရှိနေတဲ့ပုံကိုယ်တွေအလုံးကကျွန်တော်တို့နဲ့အတူတူကဘယ်ပုံစံနဲ့ဒီပူပေါင်းဆောင်ရွက်ပါလို့ထပ်မံတိုက်တွန်းလို့ပ
ါအန်ကယ်ဦးညံဝင်းကျေးဇူးအများကြီးတင်ပါတယ်ရှင်ဖြေပေးတာ
ဟုတ်ပါပြီ
NLD ရဲ့သားဆိုရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမွန်ကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ VOA ကနေပေါ်ဒူးနဲ့ညာပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့တနည်းပြည့်ပြီးဖြစ်တဲ့ American သမ္မတရွေးကောက်ပွဲအကြောင်းကိုဆက်လက်တင်ဆက်ပေးကြပါမယ်။ ဒီနေ့နိုဝင်ဘာလ10ရက်နေ့ဟာဆိုရင်အမေရိကန်ပြည်အောင်စုမှာ55ရောက်မြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံခဲ့ရတဲ့ရွေးကောက်ပွဲတစ်နေ့ပြည့်တဲ့နေ့ဖြစ်ပါတယ်ရွေးကောက်ပွဲမှာမထင်မှတ်ဖဲနဲ့ထရမ့်အနိုင်ရလိုက်တာကြောင့်အမေရိကန်တဝန်းနဲ့တကမ္ဘာလုံးမှာအံ့အားသင့်ခဲ့ကြရပါတယ်သမ္မတထရမ့်တက်လာပြီးတော့ပထမ6လအတွင်းမှာတော့အခြေအနေတွေကအတော်လေးပြန်ပဒါဖြစ်ခဲ့ရပါတယ်သမ္မတထရမ့်အနေနဲ့သူ့ရဲ့ရွေးကောက်ပွဲကတိကဝတ်တချို့ကိုအကောင့်တွေပေါ်ဆောင်ရွက်တာတွေရှိပေမဲ့လည်းပြက်ကွက်တာတွေလည်းရှိပါတယ် VOA သတင်းတောက်ဂျင်မလုံးပေးပို့ရတဲ့သတင်းကိုမက်ခင်ပီထွေးကတင်ဆက်ထားပါတယ
်လွန်ခဲ့တဲ့တစ်နှစ်အခုလိုအချိန်သမ္မတရွေးကောက်ပွဲညမှာဒေါ်နယ်ထရမ့်အနေနဲ့အောင်ပွဲခံလိမ့်မယ်လို့ပြောလင်းသူတိတ်မရှိခဲ့ပါဘူး
။ To all Republicans and Democrats
နိုင်ငံတော်မှာရှိတဲ့ Republican Democrat တီးကြလွတ်လပ်သူတွေအားလုံးအခုချိန်ဟာကျွန်တော်တို့အားလုံးတစုတစည်းတဲ့ရက်တည်ရမယ်အချိန်ပါ
။သမ္မတပြည်ကျန်းသစ္စာကျင်းပပွဲမှာလည်းထရမ့်ကသူ့နိုင်ငံရဖို့အတွက်အဓိကထောက်ခံအားပေးခဲ့ကြတဲ့အလို့သမားလူဒန်းစားတွေကိုကတိပြုပြောဆိုခဲ့တာရှိပါတယ်
။ Politicians prospered but
နိုင်ငံရေးသမားတွေကောင်းစားခဲ့ကြပေမဲ့လူလူတွေမှာတော့အလို့တွေပြုတ်စေယုံနေပိတ်ပစ်ခဲ့ရပါတယ်ဒီလိုအခြေအနေဇိုးကြီးကတော့အခုဒီနေရာဒီအချိန်မှာပဲပြီးဆုံးသွားပါပြီ
ရွေးကောက်ပွဲမှာထရမ့်အနိုင်ရလိုက်တာကအမေရိကန်နိုင်ငံရေးမှာအကြီးအကျယ်လှုပ်ခတ်သွားစေတဲ့အပြောင်းလဲဖြစ်တယ်လို့မဟာဗျူဟာရေးရာကျွမ်းကျင်သူဂျွန်ဖီဟယ်ရီကပြောပါတယ
် I think the Republican base voter
အခုဆိုရင် Republican မဲဆန္ဒရှင်တွေဟာ Trump ထောက်ခံသူတွေဖြစ်လာပါတယ်သမ္မတ Trump ကို Republican တွေတဲကခွဲထုတ်ပြီးတော့ပိတ်ပင်ဟန်တာတဲ့ကိစ္စရက်တွေကိုသူတို့အပေါ်တိုက်ရိုက်ထိခိုက်စော်ကားမှုအဖြစ်မြင်လာကြပါတယ
်ဒါပေမဲ့ Trump ရဲ့သမ္မတတက်တန်းအစခရီးကတော့မချော်မွေ့ခဲ့ပါဘူးသူ့ဘော်ကန့်ကွက်ဆန္ဒပြမှုကြီးတွေပေါ်ပေါက်ခဲ့တယ်လို့ကျန်းသစ်စာကျေးဇူးပွဲအခမ်းအနားတက်ရောက်လာတဲ့လူဦးရေနဲ့ပတ်သက်ပြီးတော့လည်းအငင်းပွားတာတွေရှိခဲ့ပါတယ်အရင်အိမ်ပြုတော့ပြောခွင့်ရရှောင်းစပိုက်ဆာကအခုလိုပြောခဲ့ပါတယ
်This was the largest audience to ever witness
တမရကျန်းသစ္စာကျေးဇူးတဲ့အခမ်းအနားတွေထဲမှာတော့ဒီပွဲကလူကိုယ်တိုင်တက်ရောက်တဲ့နှုံရုံကဘာတဝမ်းစောင့်ကြည့်သူအရေတွက်မှာပါအများဆုံးဖြစ်ပါတယ
်တမရရဲ့အစောဆုံးအောင်မြင်မှုကတော့တနေ့ရလစ်လက်နေခဲ့တဲ့တရားရုံးချုပ်မှာတရားသူကြီးနီယဂေါ်ဆက်ကိုအစထိုးခန့်အပ်နိုင်ခဲ့တာပဲဖြစ်ပါတယ်ဒါပြင်စီးပွားရေးပြန်ကောင်းလာအောင်နောက်စတော့ခရစီးကွက်တွေပြန်တက်လာအောင်ဆောင်ရွက်နိုင်ခဲ့တာနဲ့IS အစိုးရအဖွဲ့ချိန်မုံကြီးစစ်တပ်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့လည်းသမ္မတထရမ့်အတိမတ်ပြုခံရတာရှိပါတယ်။ဒါပေမဲ့အထက်လွှတ်တော်မှာကျန်းမာရေးစောင့်ရှောက်မှုဥပဒေကြမ်းအအောင်မြင်မြင်အတည်ပြုနိုင်ဖို့ကတော့ထရမ့်နဲ့သူ့ရဲ့ Republican မဟာမိတ်တွေမစွဲဆောင်နိုင်ခဲ့ပါဘူး။ဒီချက်ကသမ္မတရဲ့အစီအစဉ်တွေကိုတိတိတသားထိခိုက်စေခဲ့တယ်လို့အမေရိကန်တက္ကသိုလ်က Alan Lichtman ကပြောပါတယ်
။ No ruling party with unified control
ဆိုရအောင်ထိန်းချုပ်ထားတဲ့အာဏာရပါတီတရဲ့အနေနဲ့ရောလွှတ်တော်ကိုထိန်းချုပ်ထားတဲ့Republican နေအနေနဲ့ပါအခု Trump အစိုးရလက်ထက်မှာလောက်လွှတ်တော်တွင်ဆွမ်းဆောင်နိုင်မှုမရှိတာမျိုးအရင်ကတခါမှမဖြစ်ခဲ့ဘူးအောင
်ဘာပဲဆို Twitter မှာတက်ရေးတက်တဲ့သမ္မတရဲ့အချင်းကြောင့်လဲကတိကအောက်ဖြစ်စရာတွေအများကြီးရှိခဲ့ပါတယ် Virginia ပြည်နယ် Charlottesville မြို့မှာအချင်းပန်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်လူအများဝေဖန်စရာဖြစ်စေမဲ့အမှတ်ချက်မျိုးတွေကိုသမ္မတက Twitter မှာတက်ရေးခဲ့တာမျိုးတွေပါ Congress လွှတ်တော်မှာရှုပ်ထွေးမှုတွေနဲ့အောင်မြင်မှုမရဖြစ်နေတဲ့အခြေအနေတွေကTrump ပေါ်လူလူထောက်ခံမှုနှုန်းကျဆင်းစေခဲ့တယ်လို့ Virginia တက္ကသိုလ်က Larry Sabato က Skype ကနေတဆင့်ပြောပါရယ
် A large majority of Americans now believe
အခုဆိုရင်ပြည်သူအများစုက Donald Trump ကိုသမ္မတတာဝန်ကောင်းကောင်းမယူနိုင်သူဖြစ်နေမြင်လာကြပါပြီ။သူ့ရဲ့လှုပ်ဆောင်မှုတွေကိုမထောက်ခံကြတော့သလိုဒီအခြေအနေပိုဆိုးလာဖို့ပဲရှိပါတယ
်။ဒါပေမဲ့လည်း Trump ရဲ့ရွေးကောက်ပွဲမဲဆွယ်မှုပုံစံစူးစမ်းမှုတွေနဲ့ Twitter မျက်ချက်တွေကြောင့်ပဲသူ့အတွက်ထောက်ခံမှုကိုထိန်းထားနိုင်တာဖြစ်ပြီးတော့လွှတ်တော်မှာဆိုရင်လေ Republican အများစုကြားမှာတော့သူ့ပေါ်တစ္ဆာခံမှုခိုင်မာနေတာဖြစ်တယ်လို့ George Washington တက္ကသိုလ်က Matthew Delacq ပြောပါတယ
် Cuz he has this pretty
သူ့ကိုထောက်ခံသူနဲ့ကန့်ကွက်သူက35 38နဲ့မတင်မရင်းရှိနေတာကြောင့်လွှတ်တော်ကိုထိန်းချုပ်ထားတဲ့ Republican တွေအနေနဲ့သမ္မတကိုပုံမှန်လင်းလင်းစိန်ခေါ်ဖို့ဆိုတာသိခဲ့ပါတယ်
ဒါပေမဲ့ရုရှားနဲ့ပတ်သက်ဆက်နွယ်တဲ့ရာဇဝတ်မှုစွဲချက်တွေကအင်မီရိုအထွက်အရေးမဲတစ်ခုလိုချင်းချောင်းနေပြီးသမ္မတထရမ့်ရဲ့အနာဂတ်အထွက်မသေးချာမရမှုတွေဖြစ်စေတယ်လို့လယ်ရီဆာဘာတိုကပြောပါတယ်
။ So can he turn it around? Yes.
ဒါကိုသူပြန်ပြောင်းလှုပ်ဆောင်လို့ရနိုင်သလား?ရနိုင်ပါတယ်။သူပြန်လဲရွေးကောက်ခံရနိုင်သလား?ဖြစ်နိုင်ပါတယ်။တခါတလေမှာအခက်အခဲဆုံးကပထမဆုံးအကြိမ်ရွေးကောက်ခံရဖို့ပါ။ဒါပေမဲ့သူ့ကိုယ်သူခက်ခဲအောင်လုပ်နေတာကသူလှုပ်ချင်တာတွေကိုလွှတ်တော်မှာတည်ပြဖို့ကြိုးစားတာလွှတ်တော်ကို Republican တွေလက်ထက်မှာပဲဆက်ရှိပြီးတော့ပြန်ပြီးရွေးကောက်ခံအောင်လုပ်နေတာတွေပါ
ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Trump အနိုင်ရခဲ့တာဟာ American နိုင်ငံရေးအထွတ်အရေးပါတဲ့အခိုက်အတန့်တစ်ခုဖြစ်ပေမဲ့လို့တိုင်းပြည်နယ်ကဘာကြီးတစ်ခုလုံးအပေါ်တက်ရောက်မှုတွေကလည်းဆက်ပြီးတော့မေးခွန်းထုတ်စရာဖြစ်နေသေးပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12:00ကနေနေ့ခင်း1:00အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:00ခွဲကနေ9:00အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်ပြီးပြီးချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရထုံးလင်းချက်တွေကိုသောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလမီတာ190တို့ကနေထုံးလင်းပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ငင်းချဲရေးမဖြစ်နိုင်သေးသည့်တိုင်းဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှာ
လုံးဝဆယ်တော့အဲ့ဒါတော့အဓိကကျတယ်ဗျ။ကမ္ဘာဘက်ကသဘောမတူတာတော့2015 SCA ထိုးလွှမ်းလဲအေအေကိုကန့်ပလောင်ဒီသုံးဘွဲ့ကိုတက်မလို့ရတော့
မြန်မာနိုင်ငံရေးစောင့်ကြည့်သူဦးမောင်မောင်ဆိုခုလိုဆွေးနွေးသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ရဲ့အစီအစဉ်မှာတော့ဆေးဝါးအကူအညီနဲ့အတူမှန်ကန်တဲ့နေထိုင်စားသောက်မှုတွေကိုကျင့်သုံးပြီးတော့စနစ်တကျတိုင်းထွာထိန်းချုပ်ရင်းစီးချိုသွေးချိုဝေနာရှင်တွေဟာတာမန်လူတယောက်လိုပဲသက်တမ်းစီနေထိုင်သွားနိုင်တဲ့အကြောင်းကိုစီးချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးပမောခဒေါက်တာဒေါ်သတန်းအီနဲ့ဒေါက်တာတန်းစောတို့ဆွေးနွေးထားကြပါရရှင်။
စီးချိုသွေးချိုယောဂဟာအဖြစ်များဆုံးယောဂတွေထဲမှာတစ်ခုပါဝင်ဖြစ်ပါလေမိသားစုတိုင်းနှိပါမှာစီးချိုသွေးချိုယောဂရှိတဲ့ဆွေမျိုးသားချင်းတွေကိုတွေ့နေရတယ်လို့ Grand Hatta International Hospital မှာစီးချိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဒေါ်သန်းသန်းအေးကပြောပါတယ
်အများကြီးဖြစ်ပါတယ်အများကြီးဖြစ်တော့ကျမတို့နော်အိမ်တိုင်းစီကိုနော်တကယ်မေးခွန်းလိုက်မေးစီးချိုနဲ့အမျိုးမတော်တဲ့အိမ်တော့မရှိပါဘူးနော်နည်းနည်းအစမ်းမေးကြည့်တာတော့တော်တော်များများရှိပါတယ်နော်ဒီမိတ်ဆွေတော့ကိုမျိုးစုကိုတိုင်လည်းရှိပါတယ်စီးချိုတွေကလေအဲ့တော့စီးချိုကဟိုလိုပဲပေါက်နေပါတယ်အများကြီးရှိတယ
်စီးချိုသွေးချိုယောဂဟာပျောက်ကင်းအောင်ကုသလို့မရနိုင်ပဲတသလုံးရှိနေမဲ့ယောဂတစ်ခုဖြစ်ပါတယ်ပျောက်ကင်းအောင်ကုသလို့မရပေမဲ့အဝါလုံနေတဲ့စီးချိုသမားတွေမှာခန္ဓာကိုယ်လေးချင်းရှော့ချလိုက်မယ်ဆိုရင်ယောဂပျောက်သွားတယ်လို့ထင်ရတဲ့အထိသွေးရင်းတကြားတဲ့ပမာဏပုံမှန်ပြန်ဖြစ်သွားတာမျိုးတွေတွေ့ရပါတယ
်စီးချိုသွေးချိုယောဂပျောက်တယ်တော့မရှိပါဘူးဒါကနော်ဒီခန္ဓာကိုယ်မှာရှိတဲ့မုတ်ချိုအိတ်ကံတွေထွက်တဲ့အင်ဆူလင်ဓာတ်ကဟော်မုန်းဓာတ်ကနော်ဒီလုံးဝဘယ်ပေါ့ကုန်ခန်းသွားတယ်ပေါ့နော်အဲဒီဟော်မုန်းကိုမထုတ်လုပ်နိုင်ဘူးဆိုရင်တော့စီးချိုဖြစ်လာအချို့မျိုးစားနှင်းတွေမှာတော့မထုတ်လုပ်နိုင်တာတော့မဟုတ်ဘူးဒီအင်ဆူလင်ရီစစ်စတန့်ဆိုတဲ့စီးချိုဘာလဲအင်ဆူလင်ရဲ့တွန်းခံအားတွေတိတ်များတဲ့အခါအင်ဆူလင်လိုအပ်တဲ့နော်လိုအပ်တဲ့အင်ဆူလင်ကလိုအပ်တဲ့အရန်များနေတဲ့အခါကျရင်ရလတ်ကတော့မလုံလောက်တာပဲပြန်ဖြစ်သွားတယ်အဲ့ဒါအင်ဆူလင်မလုံလိုက်ဝင်ရင်တော့စီးချိုဖြစ်တယ်ပေါ့နော်ဖြစ်တဲ့အခါကျတော့ဒါပြန်ပြောက်နိုင်တဲ့နော်အဲပြန်ပြောက်နိုင်တာတော့မရှိဘူးနော်ဒါပေမဲ့အမျိုးအစားနှစ်မှာတော့လေသူကဒီအရန်ဝါတဲ့သူတွေကခန္ဓာကိုယ် weight ကိုအများကြီးချချလိုက်ရင်ချထက်လိုက်ရင်တော့သူကပြန်ပြီးတော့ပျောက်သွားတယ်ဆက်မတော့ပျောက်တယ်လို့ယူဆရတဲ့ငုံသွားတယ်လို့တော့နော်ယူဆရင်ရတယ်
ပျောက်ကင်းအောင်ကုသလို့မရတဲ့ယောဂတစ်ခုဖြစ်ပေမဲ့သွေးရင်းတကြားတဲ့ပမာဏနဲ့ဟီမိုဂလိုဘင် A1C ပမာဏတွေကိုစနစ်တကျထိန်းသိမ်းထားပြီးသွေးတို့ပမာဏနဲ့သွေးရင်းအစီပမာဏတွေကိုပါထိန်းချုပ်ထားနိုင်ခဲ့မယ်ဆိုရင်စီးချိုသွေးချိုဝေနာရှင်တွေဟာတာမန်လူတစ်ယောက်လိုတက်တန်းစီနေနိုင်တယ်လို့ပမောက်ခဒေါက်တာဒေါက်တန်းသန်းအေးကပြောပါတယ
်စီးချိုသွေးချိုတစ်ခုတည်းတော့မဟုတ်ဘူးเนาะတကယ်တော့စီးချိုသွေးချိုနဲ့တွဲနေတဲ့ခြားအချက်လက်တွေကတော့သွေးတို့ရယ်เนาะအစီဓာတ်ရယ်ဒီ၃ခုကိုတခြားချက်ထိန်းထားမယ်ဆိုရင်တန်းစီနေနိုင်တယ်လို့အကျန်းအဖြစ်ရှင်မနော်ပြောလို့ပါလေဒါပေမဲ့အဲတန်းစီနေဖို့တကယ်လိုအပ်တာတော့ဖြစ်စကလေးကလုံးမရပါဘူ
းစီးချိုသွေးချိုယောဂကိုထိန်းချုပ်ဖို့အတွက်သွေးရင်းကြားတဲ့ပမာဏကိုတိုက်တာတဲ့နေရာမှာတိကျအောင်တိုက်တာဖို့လိုအပ်ပါတယ်ညဘက်အချိန်ပြပြပွားဝအိတ်ဆက်ပြီးမနက်နလို့ချင်းအစာမစားခင်တိုက်တာတဲ့သွေးရင်းတကြားတဲ့ပမာဏတွေကိုနှိုင်းရှင်စစ်ဆေးရမှာဖြစ်တယ်လို့ဒေါက်တာဒေါ်တန်းန်းအေးကပြောပါတယ
်ထိန်းသိမ်းနေဆိုတဲ့နေရာမှာနော်သွေးချိုပေါ့နော်သွေးကြိုကိုထိန်းသိမ်းတယ်ဆိုတဲ့နေရာမှာကျမတို့ဒါတိုင်းထွာပေါ့နော်တိုင်းထွာမယ် တိုင်းထွားတဲ့အခါမှာနော်ဒီတိကျအောင်တိုင်းထွားဖို့လည်းလိုတယ်ဒီ random ဆိုတာကကျုံတလို့သွားစစ်လိုက်ရင်သွေးကြိုတွေကအဲဒီနေ့မှာပဲ300ဖြစ်မယ်ဒီနေ့မှာပဲ150ဖြစ်မယ်ဒါလှိုင်းလိုပဲပေါ့နော်တက်လိုက်နေကြားလိုက်နေအဲ့လိုရှိတယ်ဆိုတော့အတိကျအချိန်လေးတစ်ခုကိုကျမတို့နော် fix လုပ်ပြီးတော့တိုင်းမယ်ဆိုရင်ပို့ပြီးတော့အဲဟိုကောင်းတယ်မကောင်းလို့နှိုင်းလို့ပြောလို့ရတယ်ဆိုတော့ဥပမာဆိုရင်မနေ့အိယာထရံနဲ့နော်ညညလုံးမစားဘူးအိယာထရံနဲ့တိုင်းလိုက်ရင်ဒါအကျန်းဖြစ်ပေါ့နော်ကျမတို့80ကနေ120ပေါ့နော်အလွန်ဆုံး130ပေါ့အဲ့လောက်ထိကိုဖိနှိုင်မယ်ဆိုရင်ဒါကနော်ကောင်းတယ်ပေါ့နော
်တွင်တွင်တခြားတဲ့ပမာဏဟာအစားအသောက်အနေထိုင်အပြုမှုပေါ်မူတည်ပြီးအတက်ကြအပြောင်းလဲမြန်နာကိုတွေ့ရပါတယ်တင်းတင်းတကြတဲ့ပမာဏကိုမကြခဏစစ်ဆေးထိန်းချုပ်ဖို့လိုအပ်တယ်လို့ဟီမိုဂလိုဘင် A1C ပမာဏကိုလည်း3နာရီကြိမ်ဆက်သက်စစ်ဆေးပြီးဆီးချုပ်သွေးချုပ်ယောဂါရဲ့ရလဒ်တွေကိုတိတိကျကျခံမှန်းနိုင်တယ်လို့ဒေါက်တာဒေါ်တန်နဲ့အေးကပြောပါတယ
်ဘသူကမှသွေးချိုတွေကို24နာရီနော်တက်လိုက်ကြလိုက်မတိုင်းထွန်နိုင်တဲ့အတွက်ကြောင့်အတိကျဆုံးနဲ့အကောင်းဆုံးစစ်ဆေးခြင်းဟာနော်ကျမတို့3လပြန်မြပေါ့နော်3လတခါနော်ပြန်မြယူပြီးတော့စစ်တဲ့ဟီမိုဂလိုဘင် A1C အဲ့ဒါကိုတိုင်းလိုက်ခြင်းနော်ခုနှစ်ရာခိုင်နှုန်းထက်နည်းရင်ဒါအမြဲတစေပေါ့လေအမြဲနည်းတယ်ဆိုရင်ဒါအကောင်းဆုံးထိန်းတယ်လို့ပေါ့
စီချုပ်သွေးချုပ်ယောဂါဟာနောက်ဆက်တွဲဆူးကျူးတွေဖြစ်ပေါ်ခံစားရခဲ့မယ်ဆိုရင်ငွေကြေးသိမ်းပေါင်းများစွာကုန်ကျခံမှုလိုလားတဲ့ယောဂါတစ်ခုဖြစ်ပါလေဆေးဝါးအကူအညီတွေနဲ့အတူမှန်ကန်တဲ့နေထိုင်စားသောက်မှုတွေကိုကျင့်သုံးပြီးစနစ်တကျတိုင်းထွာထိန်းချုပ်ရင်တာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
ဒေါက်တာတန်ဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်မြန်ရှင်ခုတစ်ခါမှာတော့ဒီတစ်ပတ်ရဲ့စနေညဓာတ်ရည်လေးလိုင်းစီစဉ်မှာဘာရင်းဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။ဒေါက်တာရှင်မြန်ရှင်ဆယ်စုနှစ်ပေါင်းများစွာအတွင်းအရက်သားဆွေးရတဲ့ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲချိန်တက်ပြီဆိုတဲ့ဆောင်းပုံးနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတင်းရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ငင်းကြဲရဲမဖြစ်နိုင်သည့်တိုင်းဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြမရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရာစုတစ်ဝက်ကျော်ပြည်တွင်းစစ်ကြုံလာခဲ့ရတဲ့မြမနိုင်ငံဟာအတွန့်ရှည်ခိုင်မြဲတဲ့ငင်းကြဲရဲကိုချက်ချင်းလိုချင်နေဆိုရင်တော့ဆန္ဒစောလွန်ရကြပါလိမ့်မယ်။ဒါပေမဲ့ငင်းကြဲရဲစာချုပ်မဟုတ်သေးဘဲနဲ့အပြည့်ခက်လုံးဝရက်စဲပြီဆိုတဲ့သဘောနဲ့ပြည်တွင်းစစ်ပြီးဆုံးကြောင်းသဘောတူညီချက်အဆင့်ကိုရောလောလောဆယ်မမျှော်လင့်နိုင်ဘူးလား။ကဘာပေါ်မှာလဲဒုတိယကဘာအဆင့်မှာငင်းကြဲရေးမဟုတ်ဖ ೇನೆ truth လို့ခေါ်တဲ့စစ်ရဲစဲရေးသဘောတူညီချက်လောက်နဲ့နေလာကြတဲ့နိုင်ငံတွေလည်းရှိနေကြတာပါမြန်မာနိုင်ငံရေးစောင့်ကြည့်သူဥမောင်မောင်စုနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားအကူနာဆင်ပါရှင
်ဥမောင်စုခင်ဗျာငင်းကြဲရေးအတွက်အဓိကရှိနေတဲ့အခက်အခဲကတက်မတော်ပိုင်းကသဘောမတူမှုလို့လူတွေသုံးသပ်ကြပါတယ်အဲ့ဒါဘယ်လောက်ထိမှန်ပါလဲခင်ဗျာ
လုံးလုံးစဲတော့အဲ့ဒါတော့အဓိကကြတယ်ဗျာအမရဘက်ကသဘောမတူတာတော့2015 SC ထိုးလွှမ်းလာလေ AA ကိုကန့်ပလောင်ဒီသုံးဘွဲ့ကိုတက်မလို့ကသဘောမတူခဲ့တာလောလောဆယ်မှာလည်းမြောက်ပိုင်း9ဖွဲ့နဲ့ပတ်သက်လာတဲ့အခါသူတို့က NC လက်မခံဘူးလို့ပြောလိုက်တဲ့အခါမှာပို့ပြီးတော့ခက်ခဲသွားတယ်ဒါပေမဲ့အရင်းငံအရပြောမယ်ဆိုလို့ရှိရင်တော့ဒီသုံးဘွဲ့ကိုလက်မခံတာဆရပါဗျဆိုတော့ကျောဆယ်လက်မခံပြင်းခါမှာပါနေတဲ့အဖွဲ့အင်းနဲ့ပြစ်ခတ်မရနိုင်သေးရင်ဒီခေတ်ရစရဖြစ်မှာမဟုတ်ဘူးဗျ
။ဟုတ်ကဲ့ဆိုတော့ငင်းညာရေးဆွေးနွေးပွဲအတွက်တက်မတော်ကိုအဓိကဆုံးဖြတ်ပိုင်권ပေးထားသလိုလည်းဖြစ်နေတာပေါ့လေ။သူရဲ့အခန့်ကဏ္ဍကသိအရေးကြီးနေဆွဲသဘောမျိုးဖြစ်နေတယ်။သူ့အခန့်ကဏ္ဍကိုရှင်းချဖို့ဆိုရင်လည်းပဲဖွဲ့စည်းပုံနဲ့ကိုသွားပြီးတော့တိုက်ရိုက်ညှိနေရောဟုတ်ပါရဲ့နော်
။ဒ တစ်ဖက်ကတော့ဖွဲ့စည်းပုံနဲ့ညှိနှိုင်းလဲဆိုင်နေပြတစ်ဖက်ကလည်း NLD အစိုးရနဲ့တပ်မတော်နဲ့ဘလောက်ညှိနှိုင်းနိုင်လဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအဲ့ဒါကြောင့်ညဉ့်ဉန်းကြီးအပြစ်ဝရဖို့ဆိုတာကတော့အလှမ်းဝေးအောင်မယ်အဲ့ဒီလောက်ထိမျောလင်းရင်ကတော့သိမျောလင်းချက်မြင်မလွန်ရကြမယ်ဒီအချိန်မှာဆိုတော့ကျွန်တော်ကဘယ်အဆင့်နဲ့တွက်ချင်လဲဆိုတော့ညဉ့်ဉန်းကြီးလက်မှတ်ရေးထိုးတဲ့သဘောတူညီချက်မရသေးသေးတိုင်အောင်အပြစ်အခတ်တနိုင်ငံလုံးမှာသနတ်သက်မကြရအောင်တိုင်းရင်းသားတွေစစ်ဘေးဒဏ်ကြောင့်ဒုက္ခမရောက်ရအောင်စီးပွားရေးမဖွံ့ဖြိုးတာတွေကိုဖွံ့ဖြိုးဖို့လုပ်နိုင်အောင်အပြစ်အခတ်ရစရေးဖြစ်နိုင်မဲ့အခြေအနေကိုကျွန်တော်ဆက်ပြီးတော့မေးချင်ပါတယ်ညဉ့်ဉန်းကြီးထက်အဆင့်လျှော့ပြီးတော့ကဘာမှလည်းပဲဒုတိယကဘာစစ်ပြီးကြတဲ့ကအပြစ်ခတ်ရစဲရေးတာလုတ်ခတ်ပြီးတော့ညဉ့်ဉန်းရေး treaty မချုပ်ဆွနိုင်တဲ့နိုင်ငံတွေရှိနေကြတာပါပဲဆိုတော့မြန်မာနိုင်ငံတွေမှာအဲ့လိုဖြစ်နိုင်မဲ့အလားအလာကိုရှိပါလားခင်ဗျာညဉ့်ဉန်းရေးမဟုတ်သေးပဲနဲ့အပြစ်ခတ်ရစဲရေး
အပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးပြောရင်အခုအပြစ်ခတ်ရစဲရေးမလို့ရသေးတာ၄ဘော်ပဲရှိတယ်ခင်ဗျာအဲ့ဒါတော့ KIA ကိုကံပလောင်တန်းပလောင် DNA လေးနဲ့ AA ဖွဲ့တွေပဲဖြစ်တယ်အဲ့ဖွင့်အပြစ်ခတ်ရစေးလုံနိုင်မလားဆိုတာကတော့အစိုးရပေါ်မူတည်တယ်ခင်ဗျအစိုးရဆိုတော့ခုနကတော့တတ်မလို့အစိပ်ပိုင်းတစ်ပိုင်းဖြစ်တာပေါ့နော် NRPC ထဲမှာအဲ့တော့သူတို့၄ဝက်နဲ့လုံနိုင်ရင်အပြစ်ခတ်ရနိုင်ဒါပေမဲ့လောလောဆယ်မှာကအေနဲ့ပလက်ဝမြောက်ပိုင်းမှာဦးနိုးမှာလာစမ်းနေတဲ့တိုက်ပွဲတွေစတိုက်ဖြစ်နေလို့ကျွန်တော်သတင်းတွေကြားတယ်အသေးစိတ်တော့မသိသေးဘူးနော်အဲ့တော့ဒီတိုက်ပွဲတွေကျွန်တော်စိုးရင်ကအေနဲ့ပလက်ဝမြောက်ပိုင်းမှာဖြစ်တဲ့တိုက်ပွဲတွေကနေပြီးတော့ကချင်ပြည်နယ်ရှမ်းမြောက်မှာတိုက်ပွဲတွေဖြစ်လာနိုင်မလားလို့စိုးရင်ပါအဲ့တော့ကျွန်တော်တို့လောစအပြစ်မရက်သေးတဲ့အဖွဲ့၄ဘွဲ့ပါနော်ဘိုင်လိုထရယ်မထွက်သေးဘူးပေါ့
ဟုတ်ကဲ
့နော်ဒါပေမဲ့ကျွန်တော်တို့အဖက်မှာလည်းပဲဘိုင်လိုထရယ်ထုတ်ထားတာ SSPB ရှိတယ်ကနော်ဒါပေမဲ့ SSPB နဲ့မှလည်းသူကပြဿနာကြီးရှိတာပါလဲဆိုတော့ဟိုတော့ကကျွန်တော်တို့သတင်းတွေထွက်နေတာကတန်လင်းမြကန်းကိုလမ်းဖောက်မယ် SSC တပ်ဖြတ်ပေးရမယ်သို့မဟုတ်မန်းရှူးနဲ့မန်းတော်လိုက်တောင်ပဲချမ်းပေါ့တန်လင်းမြဘက်ချမ်း SSC တပ်ဖြတ်ရမယ်အစိုးရဖိအားပေးတယ် SSC ကဖယ်မပေးနိုင်ဘူးအေးဒီအမျိုးပြဿနာတွေရှိနေသေးရတော့ကျွန်တော်တို့အပြစ်ခတ်ရစီဖြစ်နိုင်မှာမဟုတ်ဘူးအပြစ်ခတ်ရစီဖြစ်ဖို့ဆိုရင်တပွဲချင်းနဲ့ဘယ်လိုထိုးပြီးတော့သူ့တပ်ဖွဲ့ရှိတဲ့နေရာတွေကိုကျွန်တော်94မတိုင်ခင်အချိန်မျိုးပြန်ဖန်တီးနိုင်မယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ထင်ပါတယ်ခင်ဗ
ျဆိုတော့အဲ့အပြစ်ခတ်ရစီနဲ့ပတ်သက်လဲဥပမာအဖြစ်ကချင်းလိုကိစ္စမျိုးဆိုကြပါစို့ဗျာစီးပွားရေးအဖြစ်အင်တန်တက်မဆာကောင်းတဲ့မဲလုံးတွေရှိတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ကလည်းသုံးသက်တယ်သူတို့ကလည်း vested interest စီးပွားရေးအချင်းဒီပါနှစ်ဖက်လုံးရဲ့အကျိုးစီးပွားရှိနေတယ်အရသာစကားနဲ့ပြောရင်စကွက်လူတွေပေါ့ဗျာအဲ့လိုကိစ္စမျိုးတွေလည်းရှိနေတယ်လို့သုံးသက်ကြပါတယ်တချို့ပြောကြတာပေါ့လေအဲ့ဒါကဘလောက်မှန်ကန်ပါလဲဘလောက်အရေးကြီးပါလဲဒီကိစ္စကအပြစ်ခတ်ရစေးရဖို့အတွက
်အပြစ်ခတ်ရစေးရဖို့အတွက်အရေးကြီးတော့တိုင်းရင်းသားတွေရဲ့ခွင့်ရေးပြဿနာအခြေခံလို့ထင်တယ်ဗျာအခုအားလုံးကပြောနေကြတာတော့ဒီကုနာတော့တရားစတာခွဲရင်းနဲ့ပတ်သက်တာထိရောက်တယ်တရားစတာခွဲရည်ကိုညှိနှိုင်းလိုက်အဆင်ပြေပဲလို့ထင်တယ်ကျွန်တော်ကလို့မထင်ဘူးညကျွန်တော်တို့ KIA သဘုံထားလို့ဖတ်တာဆိုတာမရှိဘူးညနော်အဲ့တော့အေးရခိုင်မှလည်းရခိုင်သဘုံနေထားလို့ကကန်းလုံးတို့ဒီကြောက်ယူ SSC ဆိုတာမရှိပါဘူးဆိုတော့တဲမားရရဲ့သူ့ရဲ့အခြေခံဆရမုန်နဲ့ရပိုင်ခွင့်နဲ့တိုက်ပွဲဝင်တဲ့အခြေခံပြဿနာကိုမဖြစ်ရှင်းဘူးအဓိကပြဿနာပဲအခုကျွန်တော်တို့တရားစာရပြဿနာဒုတိယပြဿနာပဲဖြစ်တယ်။ဥမာ KNU မှာအခုထူးကြီးရေကတာတို့ဘာလို့ညာတို့ဒီစီမင်းနေအခုမှပေါ်လာတာ။ KNU ဆော့ပေါ်လို့ကအဲ့ဒါရင်ဘာမှမရှိဘူးဗျ။ကျွန်တော်တို့အခြေခံဖြေရှင်းရမှာတိုင်းရင်းသားတွေအခြေခံမူအခြေခံ deferral နဲ့ပတ်သက်တဲ့ခွေးပြဿနာကိုရင်ဖြေရှင်းရမှာဖြစ်တယ်လို့ပဲကျွန်တော်ယုံတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နောက်တစ်ခုမေးချင်တာဆိုတော့ KNU ကိစ္စကိုဥမမောင်ဆိုပြောတော့ KNU တွေကတော့ကျွန်တော်တို့ကြားသလောက်ကတော့ KNU နဲ့မြန်မာနိုင်ငံငင်းချမ်းရေးဆောင်ရွက်တဲ့အစိုးရဘက်အနာဘိုင်တွေဘက်နဲ့အတော်လေးအလွန်တင်းတယ် KNU ခေါင်းဆောင်နဲ့တက်မတော်အကြီးအကဲဆွေနဲ့တော်တော်ကိုရင်းနှီးနှီးချစ်ချစ်ခင်ခင်ရှိရတဲ့ဆိုပြီးတော့သတင်းတွေထဲမှာလည်းတွေ့ရပါတယ်ဒါပေမဲ့ပြည်သူတွေကတော့အဲ့ဒီသဘောတူညီချက်ပေါ်မှာအပြည့်အဝအကျိုးရှိကြပါရဲ့လားဘာကြောင့်လဲဆိုတော့တလောတုန်းကပဲ American ပြည်ထောင်စုမှာရှိနေတဲ့ကရင်တိုင်းသားတွေကသူတို့တိုင်းရင်းသားတွေအခွင့်အရေးချိုးနှင်ခံရတဲ့အတွက်ဆိုပြီးဆန္ဒပြတာတွေ့ရပါတယ်ဥပမာဆိုဘယ်လိုသုံးသပ်လို့ပါလဲဒီခေတ်ကြောင့်
ကျင်းယူနေအစီအစဉ်တွေမပြေဘူးဆိုတော့ကျွန်တော်အမျိုးသားညီနာခံအဘသဘောတူညီရရဆိုဆိုတော့မူတည်ပါရခင်ဗျာအဲ့တော့ဒုတိယကျင်းညီနာခံမှာသဘောတူညီချက်မှာလဲကျွန်တော်တို့ကဒါအပြည့်ဝသဘောတူရမတူဘူးဆိုရအမြင်ပွားမှုတွေအများကြီးရှိပါတယ်အဲ့တော့တန်တန်းသားလက်နက်ကင်ဖွဲ့တဲ့မှာ KNU ဒီအစိုးရနဲ့လွမ်းနေဆုံးလို့ပြောတာဆိုတော့သူ့ခြေတင်ဆိုင်ပါလိမ့်မယ် KNU ကလောလောဆယ်ကိုအဖွဲ့၄၅ဖွဲ့ကွဲနေတာကျန်တဲ့ဖွဲ့လေးတွေအတွက်တော့အများကြီးကွဲနေတာကိုသူ့အချိန်နဲ့သူလုံနေရလို့မြင်ပါတယ်အဲ့ဒါသဘောတူညီချက်ရတယ်လို့ကျွန်တော်တို့ကတွက်လို့မရပါဘူ
းဟုတ်ကဲ့ နောက်တစ်ခုကဒီကျွန်တော်တို့ကအခုပြည်တွင်းကိုပြောနေတယ်မြန်မာနိုင်ငံငင်းငင်းရင်မှာအထူးသဖြင့်နေဆက်စီတာကအဖွဲ့အစည်းတွေနဲ့ပြန်လည်စစ်မြတ်မှုရရှိရင်မှာပြည်ပရဲ့လွှမ်းမိုးမှုအထူးသဖြင့်တရုတ်ရဲ့ဩဇာလည်းအရေးကြီးတယ်ဆိုတာလူတိုင်းကပြောကြပါတယ်အထူးသဖြင့်အခုနောက်ပိုင်းမှာဆိုရင်ဝါဥဆောင်တဲ့အဖွဲ့ကိုယ်ကလည်းပါတယ်အဲ့ဒီအဖွဲ့တွေကိုတရုတ်ကအဖွဲ့အစည်းတစ်ခုဖွဲ့စည်းပေးတယ်ပေါ့လေတရုတ်ရဲ့ထောက်ခံအပေးမှုနဲ့ဖွဲ့စည်းတယ်ဆိုတော့ဒီအဖွဲ့ကတင်လာတဲ့ငင်းကြမ်းရေးဟာ NCA လမ်းကြောင်းမဟုတ်ဘဲနဲ့သူတို့စီကြလမ်းစဉ်တစ်ခုတင်မဲ့ဘာညာလုတ်လာတယ်ဆိုတော့အဲ့ဒီဟာကိုလည်းနည်းမေးစရာရှိလို့ထင်ပါတယ်တရုတ်ကထိုးပစ်လာတဲ့လမ်းစဉ်စစ်ဟာမြန်မာနိုင်ငံငင်းကြမ်းရေးအဆင်ပြေဖို့နှိစက်သွားစေသလားသို့မဟုတ်ပို့ပြီးတော့လမ်းမစရာပို့ပြီးမျက်စိချုပ်စရာဖြစ်လာသလားဥပမာဆိုဘယ်လိုမြင်ပါလဲ
ဒါကတော့တရုတ်ကဖန်ပြီးတာလို့ကျွန်တော်မမြင်ခင်ဗျာတကယ်တမ်းထောင်16ခုနှစ်အကုန်ပိုင်းထိဟိုတရုတ်တန်တမန်စွန်ဘောရှန်ကိုယ်တိုင်ကဝါပါဝင်အဖွဲ့အားလုံး NCA ထိုးပါ NCA ထိုးပါဆိုလိုက်ပြောနေဖြစ်ပါတယ်နော်အဲ့ဒီအချိန်မှာတပ်မတော်ဘက်က CIA ပြပေးတာရှိတယ်အဲ့ဒီအချိန်ပေါ်မှာသူတို့နိုင်ငံရေးရသူတို့ပေါင်းစည်းတာပဲဖြစ်နေကျွန်တော်ကတော့မြောက်ပိုင်းတပ်ပေါင်းစုကြီးတရုတ်ကဖန်တီးလာလို့ပေါ်လာတဲ့အဖွဲ့ဖြစ်တယ်လို့တော့ကျွန်တော်တော့မမြင်ဘူးခင်ဗျငင်းငင်းလုံငန်းစင်မှာနိုင်ငံရေးဆွေးနွေးလာတဲ့စီးရဖီအားပေးလာစားတဲ့အောက်မှာပေါ်လာတာလို့ကျွန်တော်မြင်ပါတယ
်ဒါပေမဲ့အဲ့ဒီလိုတရုတ်က NCU ထိုးပါလို့ဖီအားပေးရတာနဲ့ NCU မထိုးဖြစ်တာကြတော့ခင်ဗျာတရုတ်ဒီခါတက်ဆက်ပြီးတော့သူတို့တွန်းမပေးနိုင်ဘူးလားအဲ့ဒီစားကို
တရုတ်အဲ့ဒါတော့ကျွန်내အပြင်းအလူရင်ပြင်နာနဲ့ကျွန်တော်တို့လက်တွေ့တွေ့ရတော့မတူဘူးဗျနေဆက်မှာရှိတဲ့လူတွေကတရုတ်ဩဇာခံလို့အများတော့မြင်ကြတယ်ဒါမဲ့နေဆက်မှာရှိတဲ့တန်ဆန်းလက်နက်ကင်တွေအဖွဲ့တွေကသူတို့ရဲ့ရည်တည်မှုတွေတရုတ်နဲ့ဆက်ဆံတာရှိပေမဲ့သူတို့အချိုးစီဝါသူတို့လူမျိုးသူတို့အဖွဲ့အစည်းအချိုးစီဝါနဲ့ပဲသူတို့တိကျရည်တည်တာဖြစ်တယ်အဲ့တော့တရုတ်နဲ့နေဆက်မှာရှိတဲ့တရုတ်နဲ့ဆက်ဆံရေးကောင်းမှုရှိတယ်တရုတ်စကားပြောရတော့နားထောင်တာမဟုတ်ဘူးအဲ့တော့ဒီအခြေခံပေါ်မှာကျွန်တော်တို့ကဒါဒီလူတွေကတရုတ်ဩဇာခံတရုတ်ပြောရင်နားထောင်တာလို့မြင်တယ်ဆိုရင်ကျွန်တော်ဘာယူရမလဲဖြစ်ရှင်းလို့မရဘူးခင်ဗျ
ဟုတ်ကဲ့အဲ့လိုအခုထိနှစ်ပေါင်းအတွန်းရှည်ကြာလာတယ်ပဲအဲ့ဒီရောက်လို့ပဲလူတွေကသုံးသပ်ကြတယ်ပဲခင်ဗျာတကယ်တမ်းသာတရုတ်ဩဇာကမဟုတ်ဖက်နဲ့တိုင်းရင်းသားတွေရဲ့ဆန္ဒအတိုင်းသာဖြစ်ကြစမ်းဆွေးငင်းငင်းရခဲ့တယ်လေကြာပြီလို့လူတွေကသုံးသပ်ကြပါတယ်တကယ်တမ်းဘာကပတော်မှာပဲဟုတ်ကဲ့
တိုင်းနယ်ဇက်မှာရှိတဲ့ RCS မွန်ပြည်စစ်ပါတီ KNP စစ်ပါတီ KNF ဖွဲ့စည်းတွေကတရုတ်ဩဇာကမဟုတ်ရင်အဲ့ဒါနဲ့ပတ်သက်တော့သူတို့ဘယ်လိုပြန်ပြောကြမလဲခင်ဗျာအဲ့တော့သူကတိုင်းရင်းသားလက်နက်ကိုင်တွေကိုသူတို့တိုင်းမှာအကျိုးစီးပွားနဲ့တိုက်တာမဟုတ်ဘူးသူကတိုင်းတစ်ပါးပဲဩဇာခံဒီလိုပဲကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တိုင်းရင်းသားပြဿနာကိုဖြေရှင်းနိုင်မလားဆိုတာကျွန်တော်စဉ်းစားဖို့လိုပါတယ်
ဟုတ်ကဲ့တရုတ်ဩဇာခံဆက်ဆက်ကြည့်ပြီးတော့မဟုတ်ဘူးတိုင်းရင်းသားအကျိုးစီးပွားပေါ့ဒီဘက်မှာတရုတ်ကနေပြီးတော့ဩဇာလွှမ်းမိုးပြီးတော့သူရဲ့အကျိုးစီးပွားတဲ့သူထက်တွက်တယ်ဆိုရယ်သုံးသပ်ကြလို့ပ
ါတရုတ်ကတော့တကယ်တမ်းပြောရင်တော့နေဆက်အလွန်တည်ရင်အေးချမ်းကျင်တာဗျတရုတ်ရဲ့အကျိုးစီးပွားဆက်ဆက်ခြင်းဘာလို့လဲတရုတ်ကနေဆက်ကုန်သွယ်ရေးကိုလုပ်ချင်တယ်အမနက်ကဖြစ်တဲ့ဟာမျိုးဆိုရင်သူတည်းလည်းထိခိုက်မှုရှိတယ်အဲ့တော့တရုတ်ဘုပြောတာနေဆက်တည်ငြိမ်ရေးကြမ်းရေးကတော်တော်အရေးကြီးတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလားပြီးတော့နေဆက်မှာရှိတဲ့အဖွဲ့အစည်းတော့သူအဝင်ပေးလို့မရအဲ့ဒါတော့မှန်ပဲဗျခင်ဗျဘယ်ဖို့လဲပြေတရုတ်တိုင်းအမင်းပေးလို့ရတယ်နေဆက်ကအဖွဲ့ကျွန်တော်တစ်ဖွဲ့မှတော့မတွေ့ဘူးသေးဘူးဗ
ျကိုကန်းတို့ကတော့ခင်ဗ
ျမရဘူးခင်ဗျရတယ်ဆိုလို့ရှိရင်ဒီလိုဖြစ်မလား
ကျွန်တော်နောက်ထပ်စီမဆက်မရင်တော့ဥမာဆိုအဲ့တရုတ်ဟာမြန်မာပြည်ထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတာဟာငင်းငင်းရင်မရနိုင်လို့သူဆက်မလုပ်နိုင်ပဲရထားရတာများရှိပါလားခင်ဗျာ
စီးပွားရေးလုံးဝတကယ်တော့သူကတော့အဲ့လိုတော့မရှိဘူးဗျာသူစီးပွားရေးအကျိုးစီးပွားဖြစ်အောင်အားလုံးကြည့်လုံမယ်ဆိုတဲ့သဘောအမျိုးကျွန်တော်တွေ့ရတယ်ဆိုတော့ဒီအစိုးရနဲ့လည်းသူအကျိုးစီးပွားတဲ့အစိုးရလည်းအကျိုးရှိတန်သာတွေလည်းအကျိုးရှိတဲ့အခြေအနေမျိုးဖန်တီးဖို့သူစူးစမ်းနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရင်လည်းမိကောင်ပထမဆုံးမိကောင်လည်းမိကောင်ပါပဲငင်းငန်းရေးအပြည့်အဝမဟုတ်သည့်တိုင်းအောင်အပြည့်ခတ်ရစေးရေးတနိုင်ငံလုံးမှာသနတ်တန်စိတ်ပြီးတော့တိုင်းရင်းသားတွေလည်းပဲပျော်ပျော်ရွှင်ရွှင်သူတို့တွေသာဖွံ့ဖြိုးရေးအတွက်ဆောင်ရွက်နိုင်မဲ့အလားအလာကိုဘယ်အချိန်နောက်မှဖြစ်နိုင်မယ်လို့မြင်ပါလဲမြင်ကောမြင်ပါရလား
ကျွန်တော်တော့လောလောဆယ်တော့မမြင်ဘူးကွာလောလောဆယ်ကတော့နှစ်ဖက်စလုံးကစဉ်းစားမှုတွေမပြောင်းကြဘူးကိုယ်ရင်နှန်းချက်အောင်မြင်အောင်ကိုယ်ရင်ကတည်ဆောက်ရမယ်လို့သမ္မတဘက်ကရောတိုင်းလားလက်နက်ကင်တော့ယုံကြည်နေပြီဒီဟာဖြစ်လာဖို့တော်တော်ခင်းပါတယ်အဲ့တော့ဒီ clash တွေတော့ကျွန်တော်တို့လောလောဆယ်မှာရှောင်လဲဖို့တော့ခက်မယ်လို့ထင်ပါတယ
်
မြန်မာနိုင်ငံရေးဆောင်ကြည့်သူဦးမောင်မောင်ဆိုးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှနားဆင်ကြတာဖြစ်ပါတယ်။သောတာရှင်များရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သခြင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့၅စုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျမခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများစောင့်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်ရဲ့ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြတ်တာအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါတယ်နော်။ကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြွနဲ့ရန်ကုန်မြို့ဖြစ်ပါတယ်ရှင်။ VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်။
ခုတစ်ခါမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရဲနိုင်တင်ဆက်ထားပါရရှင
်။ဒီမှာပါကျွန်တော်ရနိုင်ပါ။ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာမန်စီးတီးကအာဆနယ်ကိုနိုင်ပြီးတော့အမှတ်ပေးစရာမှာရှစ်မှတ်အသားနဲ့ဦးဆောင်နေပါတယ်။ဘာစလိုသင်းကပြင်းထန်နောက်တန်းလူပက်ထရစ်အေရာကတော့ပွဲမစခင်မှာအထောက်ခံရတဲ့ပထမဆုံးဘောလုံးသမားအဖြစ်နဲ့မှတ်တမ်းဝင်သွားပါပြီ။ANOC 2019ခုနှစ်တနစ်တာအကောင်းဆုံးအကစားသမားဆုကိုတော့ check နိုင်ငံ Prague မြို့တော်မှာနိုဝင်ဘာ2ရက်နေ့ကကြီးမြင့်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါခင်ဗျာအခုတစ်ပတ်အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့အသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ် Champion Chelsea နဲ့ Manchester United Man City နဲ့ Arsenal တို့တွေ့ခဲ့ကြတာပါ Man City နဲ့ Arsenal ပွဲမှာတော့ Man City က De Bruyne, Aguero, Jesus တို့သွင်းတဲ့ဂိုးတွေနဲ့၃ဂိုးတကိုးနဲ့အနိုင်ရသွားပါတယ်မစီဒီဇင်ဟာဒီပွဲနိုင်ရလိုက်တဲ့အတွက်စက်တပွဲမှာ31မှတ်နဲ့ဇယားထိတ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်။ Chelsea ဇင်ရဲ့ Stamford Bridge မှာကစားတဲ့ Chelsea နဲ့ Manchester United ပွဲမှာတော့ Chelsea ကတကူးကူးမရှိနဲ့နိုင်ရသွားပါတယ်။ Chelsea အတွက်တလုံးတည်းသောဂိုးကိုတော့ Spain တိုက်စစ်မှု Alvaro Morata ကဒုတိယပိုင်း55မိနစ်မှာခေါင်းတိုက်သွင်းခဲ့တာပါ။ဒီပွဲမှာ Chelsea အနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့နီးပြ County ပြောတာက
For sure we must be pleased for the performance
ကျွန်တော်တို့ကစားပုံနဲ့ပတ်သက်ပြီးကျေနပ်ပါတယ်ကျွန်တော်တို့ဒီပွဲကိုတွန်းတွန်းတိုက်တိုက်နိုင်ကျင်စိတ်အပြည့်နဲ့ကစားခဲ့တာပါကျွန်တော်တို့ဒီပွဲကနေနီးပြူအားဘိုင်းပဲမကဘူးကစားသမားတွေရဲ့နိုင်ကျင်စိတ်တယောက်နဲ့တယောက်ပြန်လည်ကူညီရဲ့စိတ်စတဲ့အပြူသဘောဆောင်နဲ့တိုးတက်မှုတော်များကိုတွေးခဲ့ရပါတယ
်မန်ယူနီးပြမော်ရီညိုကတော့ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် The team that score first probably win
ဒီပွဲမှာဂိုးရင်သွင်းတဲ့သူကနိုင်နိုင်ပါတယ်။ဘာကြောင့်လဲဆိုတော့နှစ်သင်းစလုံးကခန်းစစ်ကောင်းတဲ့အသင်းဖြစ်နေလို့ပါ။ဒါကြောင့်ရှေ့ကနေပြီးတော့ဥဆောင်နိုင်တဲ့အသင်းကအသာစီးရလေးရှိပါတယ်။ဒါပေမဲ့လို့သူတို့ကဂိုးရင်သွင်းသွားလို့ ACC ကစားနိုင်ခဲ့ပါတယ်။ဂိုးသွင်းခံလိုက်ရပြီးတဲ့နောက်ကျွန်တော်တို့နည်းနည်းလေးရိုင်းထွက်သွားတယ်။နောက်ပိုင်းကျောင်းကပြန်ထိန်းနိုင်ခဲ့ပြီးတော့သူတို့ကလည်းတံပြန်တိုက်စစ်ကစားခဲ့ပါတယ်။ကျွန်တော်အနေနဲ့ချေးပါကူရဖို့အခွင့်အရေးရခဲ့ပါတယ်။ကျွန်တော်မြင်ကတော့ဒီလောက်တော့ရတဲ့မှာလေ။
ဒါပြန်ဒီပွဲမှာထွန်းထွန်းလိုက်တဲ့ကစားနိုင်တဲ့အရေးပါတဲ့ကစားသမားတချို့မပါနိုင်တာကလည်းမန်ယူအတွက်အားနည်းချက်ဖြစ်ခဲ့တယ်လို့ပြောပါရယ်မန်ယူသင်းဟာဒီပွဲရှုံးသွားတဲ့အတွက်23မှတ်နဲ့အဆင့်နှစ်မှာဆက်ရှိနေပြီးချယ်ဆီကတော့22မှတ်နဲ့အဆင့်၄နေရာကိုထပ်လာခဲ့ပါတယ်ခင်ဗျာဂျာမန်ဘွန်ဒက်စ်လီဂါမှာတော့ဒီတစ်ပတ်မှာနာမည်ကြီးနှစ်သင်းထိတ်တိုက်တွေ့ခဲ့ကြပါတယ်ဂျာမန်ချန်ပီယံဘိုင်မြူနစ်နဲ့ဒေါ့တမန်အသင်းတို့ဒေါ့တမန်မှာကစားခဲ့ကြတာမှာဘိုင်မြူနစ်က3ဂိုးတကူနဲ့နိုင်သွားပါတယ်ဘိုင်ယန်အတွက်ဂိုးတွေကိုတော့ Robin Lewandowski နဲ့ Alaba တို့ကတကူးစီသွင်းခဲ့ကြတာပါဘိုင်ယန်သင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဆက်တပွဲအပြီးမှာ26မှတ်နဲ့ဇယားထိတ်ကနေဦးဆောင်နေပြီးတော့ Dortmund ကတော့20နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာဒ
ဒီဘက်ဘွန်ဒက်စ်လီဂါမှာထူးခြားတဲ့အဖြစ်အပျက်တစ်ခုကတော့ဘော်ရိုစီယာမွန်ချင်ဂလပ်နဲ့မိုင်းစ်ပွဲမှာမိုင်းစ်ကိုသမားရောဘင်ဇက်နာဘောလုံးနဲ့ပယ်နယ်တီကန်တဲ့အမှတ်မှားပြီးတော့ကန်မိခဲ့တာပါပွဲချိန်မိနစ်30မှာမိုင်းစ်နောက်တန်းကသူ့စီပြန်ပေးတာကိုထိမ့်ပြီးသူ့ခြေထဲမှာဘောလုံးရှိတဲ့အထင်နဲ့ကန်လိုက်ချိန်မှာဘောလုံးမရှိမှန်းသိသွားခဲ့တာပါတစ်ဖက်ခြေထဲကဝင်လူပြီးဂိုးသွင်းဖို့ကြိုးစားခဲ့တာကိုအသေးအံလိုက်ဖြတ်နိုင်ခဲ့လို့ကန်ကောင်းထောက်မစွာနဲ့ပဲဂိုးမပေးခဲ့ရပါဘူးကုဒမဇန်နာကလည်းပယ်နယ်တီကန်တဲ့အမှတ်ကိုဘောလုံးလိုထင်ခဲ့မိတယ်ဆိုပြီးတော့နောက်ပိုင်းမှာပြောကြခဲ့ပါတယ်နော်ပြင်သစ်နောက်တန်းလူပထရစ်အေဗရာကတော့ဘောလုံးပွဲမစခင်မှာအထောက်ခံရတဲ့ပထမဆုံးကစားသမားအဖြစ်နဲ့မှတ်တမ်းဝင်သွားပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကယူရိုပါလိဂ်ဖလားဘောလုံးပွဲမတိုင်ခင်မှာဆိုးပရိသတ်တူကိုခြေတောင်းနဲ့ကန်ခဲ့တဲ့အတွက်ဒိုင်းကသူ့ကိုအနီကပ်နဲ့ထုတ်လိုက်တာပါမှာဆိုးအသင်းကတော့အေဗရာကိုအသင်းကနေယာယီထုတ်ပယ်ထားလိုက်ပြီးတော့စီကမိုင်းဆိုင်ရာရရေးယူသွားမယ်လို့ပြောလိုက်တယ်လို့အေဗရာကိုလောင်ပြောင်တျော်ခဲ့တဲ့ပရိသတ်တွေကိုလည်းမာဆေးပရိသတ်အစ်စ်မဟုတ်ဘူးဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်နော်မန်ချက်စတာယူနိုက်တက်နီးပြဂျိုဇေးမိုရီညိုဟာပြီးခဲ့တဲ့တောက်ကြာနေ့ကတော့စပိန်နိုင်ငံမက်ဒရစ်မြို့ကိုတကြော့ပြန်ရောက်သွားခဲ့ပါတယ်ဒါပေမဲ့ဒီချိန်ရောက်ခဲ့တာကတော့သူ့ကိုခွန်ရှောင်မှုနဲ့ဆွဲထားတဲ့အမှုအတွက်မက်ဒရစ်တရားရုံးမှာသွားပြီးတော့ထွက်ဆိုခဲ့ရတာဖြစ်ပါတယ်နော် Real Madrid အသင်းနဲ့ Real ရဲ့ဂန်ဝင်ကစားသမားဟောင်းကြီးတွေဟာပြီးခဲ့တဲ့တောက်ကြာနေ့ကတော့မက်ဒရစ်မြို့မှာအောက်သားလုံရှောင်မှုတစ်ခုကိုလုပ်ခဲ့ကြပါတယ်အဲ့ဒါကတော့မတန်ဆွမ်းတဲ့သူတွေအောက်စားလှုပ်လာအောင်အောက်စားပြိုင်ပွဲတွေမှာပို့ပြီးတော့ပါဝင်လာအောင်ရည်ရွယ်ပြီးတော့လှုပ်ခဲ့ကြတာပါမက်ဒရစ်မြို့ကစနီတက်စ်ချမ်းမာရေးစောင့်ရှောက်မှုဖောင်ဒေးရှင်းကဦးဆောင်ပြီးတော့လှုပ်ခဲ့တာဖြစ်ပါတယ်ဒီလှုပ်ရှားမှုကိုတော့ Real Madrid အသင်းကကမ္ဘာကျော်ဂန်ဝင်ကစားသမားကြီးတွေဖြစ်တဲ့ Raul Roberto Carlos နဲ့ Pedro Aquino စတဲ့ကစားသမားတွေအပြင် Real နဲ့ Spain နီးပြဟောင် Vicente Del Bosque တို့လည်းပါဝင်ခဲ့ပြီးတော့ Penalty ကန်ခဲ့ကြတာဖြစ်ပါတယ်နော်မြူသားအိုလံပစ်ကော်မတီများအဖွဲ့ချုပ်ကချီးမြှင့်တဲ့တနစ်တာအကောင်ဆုံးအားကစားသမားစုပေးပွဲကိုတော့ Czech နိုင်ငံ Prague မြို့မှာပြီးခဲ့တဲ့နိုဝင်ဘာ2ရက်နေ့ကကျင်းပခဲ့ပါတယ်2019အတွက်တနစ်တာအကောင်ဆုံးမြူသားအားကစားသမားစုကိုတော့ Austria နိုင်ငံကနင်းရှော်စီအားကစားသမား Marcel Hirscher ရသွားပြီးတော့အကောင်ဆုံးမြူသမီးအားကစားသမားစုကိုတော့ Sweden နိုင်ငံကရေကူးချန်ပီယံ Sarah Sjöström ကရသွားခဲ့ပါတယ်အခုလိုအကောင်ဆုံးအားကစားသမားစုအဖြစ်နဲ့ရွေးချယ်ခံခဲ့ရတာနဲ့ပတ်သက်ပြီး Sjöström ပြောတာကတော့
First of all I want to thank Enoch for
ကျေးဇူးအရင်တင်ပါတယ်ပထမဦးဆုံးအနေနဲ့ ANOC ကိုဒီလိုခန်းထားတဲ့စုပေးပွဲတွေစီစဉ်ဆောင်ရွက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်2019ခုနှစ်မှာကျမရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာပါတယ်
မျိုးသားဘက်မှာအကောင်ဆုံးအားကစားသမားစုရသွားတဲ့ Marcel Hirscher ကတော့သူ့ရဲ့မိသားစုနဲ့သူ့ကိုပံ့ပိုးပေးတဲ့အားကစားအဖွဲ့ကိုကျေးဇူးတင်ကြောင်းနဲ့ဒီအောင်မြင်မှုတွေရဖို့ကူညီခဲ့တဲ့သူတွေအများကြီးရှိခဲ့ကြောင်းအခုလို ANOC စုပေးပွဲမှာစုရခဲ့တဲ့အတွက်လည်းအလွန်ပဲဂုဏ်ယူမိတယ်ဆိုပြီးတော့ပြောကြခဲ့ပါတယ်
ခရီးနိုင်တင်ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လေးဦးကကြီးညာပေးပါမယ်ရှင
်ပထမဆုံးကျင်းတရုတ်နိုင်ငံခီးစဉ်ဖြစ်ပေကျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စသာမကမြောက်ကိုရီးယားအရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွလဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လက်ဖြစ်ကုန်သွယ်ပဲလက်ဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ကရည်ရွယ်ထားကြောင်းလည်းအင်ဂျီရိုတာဝန်ရှိသူတွေပြောဆိုထားကြတာပါဒီသတင်းမှာနောက်မှဗီယက်နမ်နိုင်ငံမှာကျင်းပမဲ့ထိပ်သီးညီလာခံအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တရားတွေ့ဆုံမှာဖြစ်တဲ့အကြောင်းဒီကနေ့ပဲရုရှားဆွေရကပြောဆိုလိုက်ပါတယ်။ဗီယက်နမ်နိုင်ငံဒနန်းမြို့မှာတောက်ချန်နေစတင်ကျင်းပမဲ့ Apex CY ထိပ်သီးညီလာခံမှာတွေ့ဆုံမှာဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုက Virginia နဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေအတွက်ရွေးကောက်ပွဲတွေအပအဝင်2019ဒေသန္တရရွေးကောက်ပွဲတွေမှာ Democratic Party နဲ့ Progressive မဟာမိတ်အင်အားစုတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။မနေ့ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကျင်းပခဲ့တဲ့ Virginia ပြည်နယ်မှာ Ralph Northam အနိုင်ရခဲ့ပြီး New Jersey ပြည်နယ်မှာတော့ Phil Murphy အနိုင်ရခဲ့တယ်လို့ African နယ်ပွား American နှစ်ဦးကလည်းလက်ထောက်အုပ်ချုပ်ရေးမှူးတွေဖြစ်နေအတီးတီးအနိုင်ရရှိသွားပါတယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယမ်မင်းကြီးဖရန်စစ်ရဲ့ဒီလာနောက်ပိုင်းပထမဆုံးအချိန်မြန်မာပြည်ခီးစဉ်မှာရခိုင်ပြည်နယ်ကအချက်တဲတွေအတွင်းအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမသုံးတော့မှုရန်ကုန်ကက်သလစ်ကမ်းခြေရဟမကာရီနယ်ချားစ်ပံဘူကတိုက်တွန်းထားပါတယ်အခြေတင်ပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးတော့မှုတိုက်တွန်းထားတဲ့အကြောင်းကာရီနယ်ချားစ်ပံဘူကရိုက်တာသတင်းဌာနနဲ့မြန်မြန်ကန်တွင်ပြောဆိုထားတာဖြစ်ပါတယ်
တဲ့င်းချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးကြတာပါဒီညတက်စီစဉ်ထုတ်လို့ရမှုကတော့ကိုအောင်အောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valeric ဖြစ်ပါတယ်ကျွန်မအီတန်ဆွန်ပါရှင် VOA American သမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်နိုင်ချီလိုင်းဒိုမီတာ24 40 48 50အပြင်လက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.